Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။အောက်ကလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA ရဲ့မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီကနေ့မှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့မှာပါ
။မြန်မာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညတွေထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူတင်ဆက်ပေးသွားပါမယ်။ဒီညတွေထူးခြားတဲ့သတင်းတွေကတော့အိန္ဒိယရဲ့အဓိကအတိုက်ခံကောင်းဆောင်ရာဟုဂန်ဒီကိုလွှတ်တော်ကိုယ်စားလှယ်ပြန်လည်လက်ခံလိုက်ပါပြီ။နိုင်ဂျာနိုင်ငံမှာလေရင်ပြန်တန်းခွင့်ကိုပိတ်ထားလိုက်ပါပြီ။မြန်မာအကြက်တဲကိုခိုင်မာထိရောက်တဲ့နည်းနဲ့တုံ့ပြန်ဖြေရှင်းကြဖို့လူအခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်။
ဟုတ်ကဲ့ပါခင်ဗျာ။တည်င်းနေအပြီးနားဆင်ကြရမယ်။တည်င်းပေးပို့ချက်တွေမှာဆိုရင်တော့
ပခန်းတင်းလို့ရတယ်လို့ပြောကြပါတယ်။အခုတတိကတော့ဒီအသက်ဖွဲ့ပြီးအဲ့ဒီနေရာမှာနေနေရှင်းနေရဲ့လုပ်ရင်းနဲ့ထိုင်နေတယ်လို့တည်င်းရပါတယ်ခင်ဗျာ
။စစ်ကောင်စီစခန်းတစ်ခုကို KNA ကသိမ်းပိုက်လိုက်တဲ့အကြောင်းတည်င်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြရပါမယ်။အဲ့ဒီမှာတော့စကိုင်းတိုင်းအတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကြောင်မဲမှာဘုံပေါက်ကွက်မှုဖြစ်သွားခဲ့တဲ့အတွက်လူနှုတ်ဦးသေဆုံးခဲ့တာနဲ့ရခိုင်နဲ့ကရင်ပြည်နယ်တွေမှာမိုးသည်ရေကြီးမှုတွေကြောင့်ဒေသခံတွေအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာပါဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတော်မှတ်စုစီးပွားရေးကန္တအမေရိကန်ရောက်မြန်မာလူငယ်တွေအတွက်ရင်ကျေးလိမ်မှာတင်တန်းချောင်းအကြောင်းသတင်းပေးပို့ချက်နဲ့တက်တန်ရောင်သတင်းလွှာစတာတွေကိုနားဆင်ကြရမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းခါဆွန်မြို့လူနေအိမ်ခြေတွေကိုရုရှားဘက်ကလက်နက်ကြီးတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အဆောက်အုံတွေပြိုကျပြီးအမျိုးသမီးတဦးသေဆုံးသွားတယ်ကြောင်းယူကရိန်းစစ်တပ်ကပြောပါရယ်။ညတကောင်လောက်မှာရုရှားဘက်ကစတင်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းနဲ့နာယီအတော်ကြောင်တိုက်ခိုက်ခဲ့တဲ့အကြောင်းခါဆွန်မြို့အုပ်ချုပ်ရေးမှူးက Telegram မှာရေးသားထားပါရယ်။ဒီတော့တွင်ယူကရိန်းအရှေ့မြောက်ပိုင်းနေဆက်ဒေသမှာလည်းရုရှားဘက်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့တယ်လို့အခြား3ယောက်လည်းဒဏ်ရာရခဲ့တဲ့အကြောင်းယူကရိန်းသမ္မတရုံးပြောခွင့်ရကိုကိုကာဘီရိုက်တာသတင်းဌာနမှရေးသားထားပါတယ်။ဒီနေ့ယူကရိန်းနဲ့ရုရှားအပြန်အလှန်အကျဉ်းသားဖလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား22ယောက်ပြန်ရောက်လာတဲ့အကြောင်းလည်းယူကရိန်းသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။ပြန်လည်လွတ်မြောက်လာသူတွေထဲမှာအရာရှိ2ယောက်တက်ကြွကြီး2ယောက်နဲ့ရဲဘော်တချို့လည်းပါဝင်တဲ့အကြောင်းယူကရိန်းဘက်ကပြောပါတယ်ရှင်။
ဒမတ်စကတ်မြို့တော်အနီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စီးရီးယားစစ်သား၄ယောက်နဲ့အီရန်နိုင်ငံကအားပေးထောက်ခံနေတဲ့တိုက်ခိုက်ရေးသမား၂ဦးသေဆုံးသွားကြောင်းစီးရီးယားအရေးစောင့်ကြည့်လှုပ်ရှားမှုအဖွဲ့ကပြောပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုဟာစီးရီးယားအစိုးရတပ်တွေစစ်ဖက်ဆိုင်ရာနေရာတွေနဲ့အီရန်နိုင်ငံကထောက်ပံ့နေတဲ့လက်နက်ကိုင်အုပ်စုတွေရဲ့လက်နက်တိုက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းစီးရီးယားလူခွင့်ရေးစောင့်ကြည့်လှုပ်ရှားမှုအဖွဲ့ကပြောပါတယ်။ဆယ်စုနှစ်တခုကျော်ကြာစီးရီးယားစစ်ပွဲမှာအီရန်နိုင်ငံကထောက်ပံ့ထားတဲ့ Hezbollah စစ်သွေးကြော်တွေနဲ့စီးရီးယားတပ်ဖွဲ့တွေရှိရာနေရာတွေကိုအဓိကပြစ်မှတ်ထားပြီးအင်းနီချင်းအစ္စရေးနိုင်ငံကအကြိမ်ပေါင်းရာချီလေကြောင်းကတိုက်ခိုက်ခဲ့တာပါ။စစ်သွေးကြော်တွေရှိရာနေရာတွေနဲ့လက်နက်ကိုင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အခုနောက်ဆုံးအစ္စရေးရဲ့လေကြောင်းစစ်ဆင်ရေးမှာရာရှိတဦးပါဝင်စီးရီးယားတပ်ဖွဲ့ဝင်၄ဦးနဲ့အီရန်ကထောက်ပံ့ထားတဲ့တိုက်ခိုက်သမား၂ဦးသေဆုံးခဲ့တဲ့အကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်လှုပ်ရှားမှုအဖွဲ့အကြီးအကဲရာမီအဗ်ဒရာမန်ကိုကိုကာဘီ AFP သတင်းမှာဖော်ပြပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်စီးရီးယားစစ်သား၂ယောက်နဲ့ပြည်ပကတိုက်ခိုက်သမား၅ယောက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရခင်ဗျာ
အနောက်အာဖရိကနိုင်ဂျာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်သားတွေကသူတို့နိုင်ငံကိုပြည်ပအင်အားကြီးနိုင်ငံတွေကတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ပြောဆိုပြီးလေရင်ပြန်တန်းခွင့်ကိုပိတ်ထားလိုက်ပါပြီ။အာနာသိမ်းပြီးယာရုကဖေရှားထားတဲ့သမရကိုပြန်ပြီးအာနာအနှင်းဖို့တောင်းဆိုထားတဲ့နောက်ဆုံးသတ်မှတ်ရပြည့်သွားချိန်မှာအာနာသိမ်းစစ်သားတွေကဆက်ပြီးအာခံနေကြတာပါ။အနောက်အာဖရိကစီးပွားရေးအတိုင်ဝန်လို့ခေါ်တဲ့ ECOWAS နိုင်ငံခေါင်းဆောင်တွေကသမရမိုဟာမက်ဘဇိုင်းကိုပြန်လွှတ်ပေးဖို့နဲ့တပတ်အတွင်းအာနာဆွတ်လွတ်ဖို့တောင်းဆိုထားပြီးမလိုက်နိုင်ရင်အင်အားသုံးတာအပါအဝင်လိုအပ်တယ်လို့အရေးယူဆောင်သွားမယ်လို့လည်းပြောဆိုထားပါတယ်။ECOWAS ခေါင်းဆောင်တွေကရာဇသံပေးထားတဲ့ရဲ့ကုံဆုံးသွားချိန်မှာပဲအာနာသိန်းခေါင်းဆောင်ဒုတိယဗိုလ်မှူးကြီးအမတူအဘရာမီနီကတိုင်းပြည်ကိုကာကွယ်ဖို့လူငယ်တွေကိုရုပ်မြင်တန်ကြားကနေမနေ့ညကဆော်ဩသွားပါသေးတယ်။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကတော့ ECOWAS အနောက်အာဖရိကခေါင်းဆောင်တွေရဲ့ကြီးညာချက်ကိုကြိုဆိုတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။သမ္မတကိုချက်ချင်းလွှတ်ပေးဖို့နိုင်ဂျာနိုင်ငံမှာဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုအာနာပြန်လည်အနှင်းမှုအာနာသိန်းစစ်တပ်ခေါင်းဆောင်တွေကိုလည်းတောင်းဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်က2020သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့ဆိုတဲ့သူ့အပေါ်ဆွဲချက်တင်ထားတဲ့အမှုကိုကြားနာစစ်ဆေးဖို့ကြာပန်းရွေးချယ်လိုက်တဲ့တရားသူကြီးဟာအမှုပေါ်မြန်မြန်တရကင်တော်မှာမဟုတ်ဘူးဆိုပြီးတရားသူကြီးလဲပေးဖို့တောင်းဆိုလိုက်ပါတယ်ဒီအမှုကိုဝါရှင်တန်မြို့တော်မှာစစ်ဆေးရတဲ့သူ့အပေါ်အများအပြားထောက်ခံမဲ့ပေးခဲ့တဲ့မဲဆန္ဒရှင်တွေရှိရာတခြားနေရာတွေမှာစစ်ဆေးဖို့ကိုလည်းတောင်းဆိုပါတယ်အမှုကိုကြားနာမဲ့ဂျူရီလူကြီးတွေဖြစ်လာမဲ့သူတွေကိုရွေးချယ်တဲ့အခါမှာလဲအဲ့ဒီမဲဆန္ဒရှင်တွေရှိတဲ့နေရာကရွေးချယ်ဖို့တောင်းဆိုပါတယ်ဝါရှင်တန်မြို့တော်တရားရုံးကတော့ထရမ့်ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့တစုံတရာတုံ့ပြန်တာမရှိသေးပါဘူးအမှုကိုကြားနာစစ်ဆေးဖို့ရွေးချယ်ထားတဲ့တရားသူကြီးတန်နီယာချက်တန်ကိုရည်ရွယ်ပြီးဒီတရားသူကြီးနဲ့သာဆိုရင်သူ့အပေါ်မျက်မျက်တရစစ်ဆေးမှာမဟုတ်ဘူးဆိုပြီးဒေါ်နယ်ထရမ့်ကသူ့ရဲ့မူပိုင်လူမှုကွန်ရက်မှာစလုံးကြီးတွေနဲ့မနေ့ကရေးသားထားပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဟိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာည VOA ရဲ့ထိတ်တန့်ရောင်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ပူမူဆိုးလာနေတဲ့မြမအကြက်တဲကိုခိုင်မာထိရောက်တဲ့နည်းနဲ့တုံ့ပြန်ဖြေရှင်းကြဖို့အင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပနေတဲ့အာဆီယံလွှတ်တော်အမတ်တွေရဲ့အထွေထွေညီလာခံ AIPA ကကိုယ်စားလှယ်တွေကိုလူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။ AIPA အထွေထွေညီလာခံဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အကြက်တဲတွေပါဝင်ဒေတာရင်းကလွှတ်တော်ကိုယ်စားလှယ်တွေစီးလုံးညီညွတ်စွာပူးပေါင်းဆောင်ရွက်နိုင်မယ့်အရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်လို့လည်း APHR ဘုတ်အဖွဲ့ဝင်လည်းဖြစ်မလေးရှားပါလီမန်အမတ်လည်းဖြစ်တဲ့ဝေါင်ချန်းကဒီနေ့ထုတ်ပြန်ကြမှာပြောလိုက်ပါတယ်မြန်မာနိုင်ငံမှာနေ့စဉ်ကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေနဲ့အသက်ဆုံးရှုံးမှုတွေကိုဖန်တီးနေတဲ့သူတွေကိုပြစ်ဒဏ်ကင်းလွတ်ခွင့်မရစေဖို့အတွက်ညီလာခံကိုတက်ရောက်လာမဲ့ကိုယ်စားလှယ်တွေကသူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုတွန်းအားပေးရမှာအဓိကအခန်းကဏ္ဍကနေပါဝင်နေတယ်လို့လည်းသူကပြောပါတယ် AIPA ကိုယ်စားလှယ်တွေအနေနဲ့မြန်မာစစ်ကောင်စီဟာယုံကြည်ရတဲ့သူမဟုတ်ဘူးဆိုတာနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလစ်လျူရှုထားတယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG တိုင်းနာတော်လှန်ရေးအဖွဲ့အစည်းတွေအရက်ဘက်လူမှုရေးအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံဖို့သက်ဆိုင်ရာအစိုးရတွေကိုလည်းတိုက်တွန်းတင်ပါတယ်လို့လည်းပြောထားပါသေးတယ်။ AIPA ထွေထွေညီလာခံကတော့ဂျာကာတာမြို့တော်မှာဩဂုတ်လ9ရက်နေ့ကနေ17ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ရှင်
။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီအပေါ်စီနိုင်ငံရေးအရာဝေဖန်မှုတွေအတွက်အသေးဖြတ်မှုနဲ့အရေးယူထားတာကိုတရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်ထဲဆန်းကန်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အဓိကအတိုက်ခံခေါင်းဆောင်ရာဟုဂန္ဒီကိုလွတ်တော်ကိုယ်စားလှယ်အဖြစ်ပြန်ခန့်လိုက်ပါပြီ။ဝန်ကြီးချုပ်မိုဒီကိုအစိုးရအပေါ်အယုံကြည်မရှိအစိုးတင်သွင်းထားတာကိုလွတ်တော်မှာမဲခွဲဖို့စီစဉ်ထားတဲ့အချိန်မှာပဲအဓိကအတိုက်ခံခေါင်းဆောင်လွတ်တော်အမတ်တာဝန်တွေကိုပြန်လည်စတင်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ရဲ့ BJP ပါတီကလွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတာကြောင့်အယုံကြည်မရှိအစိုးဟာထိရောက်မှုကြီးကြီးမားမားရှိနိုင်မှာမဟုတ်ပေမဲ့ဂန္ဒီပြန်ရောက်လာတာဟာသူ့ရဲ့ Congress ပါတီဦးဆောင်တဲ့မဟာမိတ် 26 ပါတီအတွက်တော့အင်အားဖြစ်လာမယ်လို့လည်းခန့်မှန်းနေကြပါတယ်။အသက်53နှစ်အရွယ်ဂန္ဒီကိုတော့2019ခုနှစ်ကရွက်ောက်ပွဲစီယုံရေးမိငုံးမှာဝန်ကြီးချုပ်ကိုပုတ်ခတ်တဲ့မှတ်ချက်ပြောဆိုမှုနဲ့ထောင်ဒဏ်နှစ်စီရင်ချမှတ်ခဲ့ပေမဲ့အာမခံနဲ့လွတ်ပေးထားတာဖြစ်ပါတယ်။အိန္ဒိယမှာထောင်ဒဏ်နှစ်နဲ့အထက်အပြစ်ပေးခံရသူဟာလွတ်တော်အမတ်တာဝန်ထမ်းဆောင်ခွင့်မရှိဘဲပြဋ္ဌာန်းချက်အရလွတ်တော်ကိုယ်စားလှယ်အဖြစ်ရပ်ဆိုင်းခံရပေမဲ့အတိုက်ခံနိုင်ငံရေးသမားတဦးကိုနှုတ်ပိတ်ဖို့ကြိုးပမ်းတဲ့လုပ်ရအဖြစ်နဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ကမ်ဘောဒီးယားနိုင်ငံမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ယာရုကနှုတ်ထွက်ကြောင်းကြေညာပြီးမှာပဲ။တားဖြစ်သူဟွန်မနိုက်ကိုဝန်ကြီးချုပ်သစ်ဖြစ်ခန့်အပ်လိုက်ကြောင်းဘရင်ကဒီကနေ့ပဲတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဟွန်မနိုက်ကို၅နှစ်တက်တန်းအစိုးရအဖွဲ့ဝင်ကြီးချုပ်အဖြစ်ခန့်အပ်ဖို့လက်ရှိဝင်ကြီးချုပ်ဟွန်ဆန်ရဲ့တောင်းဆိုချက်နဲ့ဘရင်ကအမိန့်ကိုလက်မှတ်ရေးထိုးခဲ့တာပါ။ဟွန်မနိုက်ကသူ့ရဲ့အစိုးရအဖွဲ့ဝင်အစ်စ်တွေနဲ့တူဝင်ကြီးချုပ်အစ်စ်တရားဝင်ဖြစ်ရေးဩဂုတ်လ22ရက်မှာကျင်းပမယ့်အမျိုးသားလွှတ်တော်မှာယုံကြည်ထောက်ခံမဲခွဲဆုံးဖြတ်ရမှာအနိုင်ရဖို့လိုအပ်ပါတယ်။ပြီးရင်တော့အဲ့ဒီနေ့မှာပဲဝင်ကြီးချုပ်အဖြစ်ကျန်းသစ္စာကျင်းဆုံမယ်လို့လည်းမျှော်လင့်ရပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ရဲ့အာနာယကမ်ဘောဒီးယားပြည်သူ့ပါတီ CPP ကဇွန်လ23ရက်အထွေထွေရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရရှိခဲ့ပြီးအမတ်နေရာ125နေရာမှာ120ရခဲ့ပါတယ်။ နှစ်ပေါင်း40နီးပါးဝင်ကြီးချုပ်ယာရုယူထားတဲ့ဟွန်ဆန်ကဝင်ကြီးချုပ်ယာရုကနှုတ်ထွက်မဲ့အကြောင်းနဲ့တားဖြစ်သူဟွန်မနိုက်ကိုယာရုလက်ပြောင်းပေးမဲ့အကြောင်းဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါဟွန်မနိုက်ဟာလက်ရှိမှာ CPP ပါတီအမြဲတမ်းကော်မတီအဖွဲ့ဝင်ဖြစ်ပြီးကမ်ဘောဒီးယားဘီရင်တပ်မတော်ရဲ့လက်ထောက်စစ်ဦးစီးချုပ်တာဝန်ကိုထမ်းဆောင်နေရသူလည်းဖြစ်ပါတယ်ဟွန်ဆန်ကတော့ CPP ပါတီဥက္ကဋ္ဌဖြစ်ဆက်ရှိနေမှာဖြစ်ပြီး2024လွှတ်တော်ရွေးကောက်ပွဲမှာအထက်လွှတ်တော်ဥက္ကဋ္ဌဖြစ်ဆက်ပြီးတာဝန်ထမ်းဆောင်မယ်လို့ပြောဆိုထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာအဆိုးဆုံးမိရထားမတော်တဆမှုတစ်ခုအဖြစ်လူပေါင်း34ယောက်ထပ်မင်းတည်ဆုံးခဲ့ရတဲ့ယထာတိမ်ပေါက်မှုကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါပြီ။မိရထားအပြည့်အစုံတွေကိုရှင်းလင်းရေးရှာဖွေစစ်ဆေးနေကြတာဖြစ်ပါတယ်။ခီးသည်တထောင်ကျော်လိုက်ပါလာတဲ့ Hazara Express အမြန်ယထားဟာတောင်ပိုင်းကရာချီစိတ်ကမ်းကနေကီလိုမီတာ150လောက်အကွာဆင်းပြင်းနေနဝပ်ရှားမြို့အနီးစင်ကြဘုံအရာမှာတိတ်မောက်ခဲ့တာဖြစ်ပါတယ်။မြစ်ထားမတော်တဆမှုကြောင့်တေဆုံးသူ34ယောက်အထိရှိသွားပြီလို့လည်းပါကစ္စတန်မြစ်ထားဌာနတာဝန်ရှိသူတယောက်ကိုကူကပြီး AFP သတင်းမှာဖော်ပြပါတယ်။ဒဏ်ရာပြင်းထန်သူအများအပြားကိုလိဆက်ရဆေးဦးတွေကိုပို့ဆောင်ခဲ့ရပြီးမတော်တဆမှုဖြစ်တဲ့နေရာကိုလည်းအရေးပေါ်အခြေအနေအဖြစ်ကြေညာခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့ကီလိုမီတာ8500လောက်ရှိတဲ့မြစ်ထားလမ်းစနစ်ဟာခင်းနောက်ကျနေပြီးမတော်တဆမှုတွေနဲ့မကြာခဏကြုံရလေ့ရှိပါတယ်။ဗြိတိရှ်ကိုလိုနီလက်ထက်ကတည်းကရှိခဲ့တဲ့တပ်တန်း150ကျော်ကြာမြေထားလန်စနစ်ကိုတော့အခုခါတရုတ်ပါကစ္စတန်စီးပွားရေးစင်ကြလန်အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ခင့်မိအောင်မွမ်းမံဖို့လည်းစီစဉ်နေကြပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ဒီအမေရိကန်အတန်ကနေတနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စစ်ကောင်စီစခန်းတစ်ခုကို KNA ကတင်ပတ်လိုက်တဲ့သတင်းနဲ့စပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့မနေ့အစောပိုင်းမှာပဲကချင်လူမျိုးရေးအဖွဲ့ KNA ကတိုက်ခတ်ခဲ့ပါတယ်။ KNA ဘက်ကကတိုင်းတောင်စခန်းကိုသိမ်းယူခဲ့တဲ့အကြောင်းအတိအပြုပြောဆိုခဲ့ပေမဲ့အခြေအနေအသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးခင်ဗျာ။ဖကံမြို့နယ်ကတိုက်ပွဲသတင်းကိုအခြေခံပြီးတော့ကိုညင်းညာကတင်ပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ KIA ဌာနချုပ်လိုင်စာအနီးစီရေးတင်းမာနေချိန်မှာပဲဒီကနေ့မနက်ဖကံမြို့နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနက်9နာရီကျော်အချိန်မှာစတင်ဖြစ်ပွားခဲ့ပြီးဖကံမြို့နယ်နမ်မော်ရွာအနီးကဖျားတောင်ခေါ်တက်စခန်းနဲ့နမ်မော်တက်စခန်းအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်။
နားနိုင်ခက်လောက်မှာကသမခံသွားတဲ့လမ်းကဘုရားတော်အဲ့စခန်းမှာအဖြစ်ကြတဲ့ဟောအဲ့ပြီးတော့6နိုင်ခွဲ9နိုင်လောက်နေတာဒီကဒီဘက်မှာပြန်ချစ်တာနတ်မော်ပဲ9နိုင်ခွဲ7နိုင်မတက်လောက်ဒီတုံတုံတိုင်းတိုင်းနဲ့ကျွန်တော်တို့ဒီမမှုဖားပြဲစကော့ပြဲကြောင်အဲ့နာတဝိုက်တွေအတန်လေးကြာနေရတာပေါ့အဲ့နာလေးတဝိုက်တွေလက်နဲ့ချင်းနဲ့ပြစ်တဲ့အတန်လေးကြာနေတဲ့အတန်လေးပေါ့
အလားတူနောက်ထပ်ဒေသခံတယောက်ကလည်းစစ်ကောင်စီတပ်စခန်းနှစ်နေရာကို KIA ကတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းအခုလိုပြောပါရယ်
။နတ်မော်ကတိုင်းတော်ထိကထိုင်ထားတဲ့စခန်းရဲ့နတ်မော်စခန်းရဲ့နှစ်ခုလိုပြောရတယ်။တင်းတော့လိုပြောတာ။ကြာတော့ဒီလိုမှတင်းပြီးတော့ဟိုအရှင်လက်မြေရတဲ့တရေတည်းလိုပြောလက်နဲ့တည်းလည်းတော်တော်ရလို့ပြော
KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့ကတိုင်းတော်စခန်းတင်းယူတဲ့သတင်းကိုပဲ VOA ကိုအခုလိုတီးပြပါရယ်။
အကံပေးမှာဒီမနေ့9နာရီဝန်းကျင်ကလေးကလည်းတိုက်ပွဲဖြစ်တာရှိပါတယ်ကျွန်တော်တို့ချင်းအခေါ်ဝန်နဲ့တော့ဆင်ပုံတို့ခေါ်တဲ့နေရာမှာဖြစ်ပါတယ်သူတို့ရဲ့အဲ့ဘက်မှာခေါ်တာတော့ကတိုင်းတောင်တို့လည်းခေါ်ကြတာအဲ့မှာသတ်ခံထိုင်တဲ့နေရာကိုသူတို့တမခါကိုတိုက်ရင်6အဖွဲ့ကြီးပေါ့အဲ့ဒီခံကိုလာတင်းတဲ့တိုက်ပွဲဖြစ်ပါရခင်ဗျပခန်းတင်းလို့ရတယ်လို့ပြောကြပါတယ်အခုတတိကတော့ကေရတပ်ဖွဲ့ကြီးအဲ့ဒီနေရာမှာနေနေရှိနေရဲ့လုပ်ရင်းနဲ့ထိုင်နေတယ်လို့သတင်းရပါတယ်ခင်ဗ
ျ။နမ်မော်စခန်းကိုတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းနဲ့ဆယ်စင်းဘက်မှလည်းတိုက်ပွဲဖြစ်တဲ့သတင်းကြားသိရကြောင်းပြောပါရယ်။လက်ရှိ KIA ဌာနချုပ်လိုင်စာအနီးနမ်ဆန်ရံဘက်ကစီရေးအခြေအနေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါရယ်
။နမ်ဆန်ရံဘက်ကအခြေအနေကတော့မော်ဘက်ကနဲ့တက်လာတဲ့စစ်ကြောင်းတွေအလုံးကတော့မတိအောင်ခါရဆိုတဲ့နေရာမှာအလုံးစုနေကြပါတယ်။ကိုချင်းကတော့ဟိုတွားရလာရလဲခက်ခဲနေရှိတယ်ဆိုတော့သူတို့လည်းဒီအခြေအနေကိုစောင့်ကြည့်တဲ့သဘောမျိုးလားမသိဘူးခုတတိကတော့သူတို့လည်းအဲမင်းပြင်းကနဲ့ဆက်ပြီးမှသူ့စင်နာတော့မတွေ့ရပါဘူးဒါပေမဲ့နောက်ဆုံးကအခြေအနေတော့မဟုတ်ဘူးကိုလုံးအဲ့မှာပဲစောင့်နေတဲ့ဟာကိုတော့ကျွန်တော်တို့အဲတွေ့ရပါတယ်ခင်ဗ
ျဒီလ3ရက်နေ့တုန်းကလည်းဝိုင်းမော်မြို့နယ်မလီယံကျေးရွာမှာရှိတဲ့စစ်ကောင်စီစခန်းကို KIA ကတွားရောက်သိမ်းယူခဲ့ပြီးလေးရက်နေမှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ KIA ဌာနချုပ်လိုင်ဇာအနီနန်းဆိုင်ရံဘက်မှာဇူလိုင်လဇန်ပိုင်းကတည်းကတိုက်ပွဲတွေစတင်ခဲ့ရမှာနောက်ပိုင်းမြေကြီးနားဗမော်လန်းတကြောမှာလည်းတိုက်ပွဲတွေဇာတိုက်ဆိုသလိုဖြစ်ပွားနေတာပါအခုဆိုရင်နှစ်ဖက်စီးရီးတင်းမာနေတာတလားကျော်ကြာမြင့်လာနေပါပြီခင်ဗျာ
ကိုကြီးကြံတင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာတော့ကြောက်မဲမြို့နယ်မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးဖို့ရှိပါတယ်အခုဆက်ပြီးတော့စကိုင်းတိုင်းအတွင်းကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းပလဲမြို့နယ်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဒီကနေ့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းတုံးတိုက်ခတ်ခဲ့သလိုဒေသခံတွေစစ်ဘေးရှောင်နေရတာကတော့သတင်းတပတ်ကြော်ကြားရှိနေပြီလို့စစ်ရှောင်နေသူတွေကပြောပါတယ်ဒီတော့တွင်ရင်းမပင်မြို့နယ်ထဲမှာလည်းတိုက်ပွဲတွေရှိခဲ့ပြီးအရသားတအုပ်သေဆုံးခဲ့ပါတယ်စကိုင်းတိုင်းတွေကစီးရေးအခြေအနေနဲ့စစ်ဘေးရှောင်နေရဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခမောင်စိုးမင်းကပြောပြပေးမှာပါခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်မှာနယ်မြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကြားဒီကနေ့ဩဂုတ်လ9ရက်မနက်ပိုင်းမှာကျင်းနှင်းကျေးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တဦးက BOA ကိုအခုလိုပြောပါတယ
်ပွဲဖြစ်တဲ့နေရာကိုဖြစ်ကြတယ်ဟုတ်တယ်ရွာအနောက်ကတိုက်ပွဲဖြစ်တဲ့နေရာကိုဒီကောင်လေးကြည့်နေတော့ကတည်းကပိတ်ထားတယ်နဲ့ပိတ်ထားပြီးတော့ခင်ဗျားတဲ့ချိန်မှာလေကြောင်းလိုက်ပြီးတော့ခေါ်လိုက်တဲ့ချိန်လေချောင်းရောက်လာခဲ့တယ်။ကျမိုက်တာရောက်လာပြီးတော့အဲဒါပြစ်ခံပြစ်ချင်းခံလိုက်တော့ပြောပြသွားတယ်ပြောတယ်။ဒါခိစ္စချာချောင်းပါ냐တော့ဘာတစ်ခုမှတင်မရဘူ
း။ဆလင်းကြီးမြို့နယ်ထဲမှာနယ်မြေရှင်းလင်းရေးလုပ်ပြီးထွက်ခွာလာတဲ့စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကလေးကပလဲမြို့နယ်တဲကိုဝင်ရောက်ပြီးနယ်မြေရှင်းလင်းနေတာဖြစ်ပါတယ်။အဲဒီလိုနယ်မြေရှင်းလင်းတာတွေလုပ်နေချိန်မှာပဲတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ PDF တွေကပြောပါတယ်။ပလဲမြို့နယ်တဲကိုစစ်တပ်ဝင်ရောက်လာတာသတင်းတပတ်နီးပါးရှိပြီးဖြစ်တဲ့အတွက်မြို့နယ်တဲကကျေးရွာဆေးရွာတဲ့မင်းငယ်ကဒေသခံ1000နီးပါးစစ်ဘေးတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။
စစ်ဘေးရှောင်နေတဲ့ကတော့မလဲမယ်မှာကအကွက်ပတ်ရှောင်နေရတာဆိုတော့ညမှာကကမ္ဘာနေနေကြည့်ရတော့ဆက်နေရ73ရွာဝင်နေတော့ရှိမှာဗျလူဦးရေကတော့ဒါရွာနေနဲ့ပြောမယ်ဆိုရင်တပေါင်းဝင်နေတော့ရှိမှာเนาะအခက်ခဲတော့လက်ကြီးတော့ဟိုယာကြီးကလည်းပူးဆောင်တော့ဖြားနာလည်းရှိတာပေါ့ဗျာเนาะကျွန်တော်ရေချေွားပြီးရှိရတော့အခက်ခဲရှိတယ်ကျန်တဲ့ဟိုစောင်းဝင်နေရေကတော့ဟိုရောက်တဲ့ရွာတွေအားလုံးကဝိုင်းဝန်းပြီးတော့ချွေးမှုတဲ့အတွက်စောင်းဝင်နေရတော့အခက်ခဲကြီးတိတ်မရှိတော့ဘူးပေါ့ဗျာတောထဲမှာနေတဲ့လူတွေကတော့အခက်ခဲရှိတာပေါ့တချို့ကဆိုင်ငယ်နဲ့ဒိန်းချောင်းတာလက်နဲ့ဒိန်းချောင်းတာကောင်းကြီးတို့ထွန်ဆက်တို့ကားတို့ရှိရတယ်ချီချီတိတ်ချောင်းလည်းပြီးကြတော့ဒုက္ခရောက်တယ်ပြည်ကြီးရောဒီတော့
တဆက်တည်းမှာပဲရင်းမာပင်မြို့နယ်မှာလည်းမနေ့ဩဂုတ်လ6ရက်နေ့ကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့ပြီးတဆက်တည်းမှာပဲရင်းမာပင်မြို့နယ်မှာလည်းမနေ့ဩဂုတ်လ6ရက်နေ့ကစစ်တပ်နဲ့ကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်အသက်20အရွယ်စစ်ဘေးရှောင်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်မာပင်မြို့နယ်တဲကတစ်တွေထားရှိတဲ့နေရာကနေအဲ့ဒီတစ်တွေသဲဆောင်ဖို့လာရောက်တဲ့စစ်တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတဦးကအခုလိုပြောပါတယ
်သူတို့ကအဲ့စေသူတစ်ခွန်းရှိတယ်လေစေသူတစ်ခွန်းပရင်းချင်းတစ်ခွန်းပေါ့အဲ့တဲ့နေရာလာယူရမှာတော့အဲ့မှာတစ်တွေကိုသူတို့တဲဖို့လာတယ်တာပေါ့အဲ့ဒါကိုကာကွယ်ရင်းနဲ့တိုက်ပွဲဖြစ်တာတမ်းဘူပရင်းချင်းအင်းကြပေါ့အဲ့နဲ့တော့စနေ7နာရီတော့စစ်တပ်နားလိုက်ဖြစ်လိုက်နားလိုက်ဖြစ်လိုက်ရဲ့ဒီညနေပိုင်း3နာရီလောက်ရှိသေးတာအဲ့နည်းနည်းကြီးနဲ့ထူလို့စစ်ဘေးဆောင်တယောက်မိန်းကလေးတယောက်ကြာဆုံးတယ်ဒီလေးကတော့ကွက်ငြိမ်းနေတော့ဗျ7နာရီလောက်ကကျသူတို့ဘာတို့အဲ့ဟာစေရူတံပိုးအင်ဂျာနာတစ်ဘက်ကနေရန်တံပြင့်နေတာကျေးရွာကအခုကလောလောဆယ်3ချောင်းတံပိုးစေသူအင်ဂျာရင်းမြေနဘူးတော့တောက်ကုန်းတော့ပင်အင်ဘအဲ့ဟာတွေကြီးရတယ်လူကြီးကတော့ကမ္ဘာကြီးလက်တွင်တော့3000ကျော်4000လောက်နေမှာပေါ့
စစ်တပ်ဟာမုံရွာမြို့တစ်ဖက်ကန်းကနေရင်းမာပင်မြို့နယ်ဘက်ကိုဆက်လေတွေနဲ့ကူးပြီးတစ်ကွင်းမှာပုံထားတဲ့တစ်တွေကိုတဲယူဖို့ကြိုးစားရာကနေတိုက်ပွဲဆက်ဖြစ်ခဲ့တာလို့ဒေသခံတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကလည်းအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ကျေးရွာတွေအနီးမှာရှိတဲ့စုံချောင်းကျေးရွာကိုစစ်တပ်ကညအချိန်ဝင်ရောက်ပြီးနယ်မြေရှင်းလင်းရေးလုပ်ခဲ့တာကြောင့်ပြည်သူ့အုပ်ချုပ်ရေးကာကွယ်ရေးနဲ့ဒေသခံအပါအဝင်ဆက်လက်ဦးတပ်ဖြတ်ခံခဲ့ရပါတယ်ခင်ဗျာ
ကိုခမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ မကြခင်မှာတော့ရခိုင်နဲ့ကင်းပြည်နယ်တွေမှာမိုးသည်ထန်ပြီးတော့ရေကြီးနေတဲ့တဲ့ရင်တွေကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့ကြောင်မဲမြို့မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့တဲ့ရင်ကိုပြောပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဒီလ6ရက်နေ့ကရက်ကွက်အုပ်ချုပ်ရေးမှူးရုံးဘုံပေါက်ကွဲပြီးတနက်နေ့အပြစ်ခံရလို့ရုံးဝန်ထမ်းနှစ်ဦးသေဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာအခုလိုစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေပြစ်မှတ်ထားတိုက်ခတ်ခံရတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဘသူလက်ချက်လဲဆိုတာတော့အခုချိန်ထိမသိရသေးပါဘူးဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမောင်ကပြောပြပေးမှာပါခင်ဗျာ
လက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြောက်မဲမြို့အမှတ်1ရက်ကွက်ရုံမှာဩဂုတ်လ6ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲပြီးတော့တနက်နဲ့ပြစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်အဲ့ဒီပေါက်ကွဲမှုနဲ့ပြစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့သူတွေကတော့ကြောက်မဲစီပင်ဌာနကလက်ထောက်ညွှန်ကြားရေးမှုနဲ့နမ်မတူမျိုးကနေအစည်းအဝေးတက်ဖို့ရောက်လာတဲ့လျှက်စစ်ဝန်ထမ်းတူဦးဖြစ်တယ်လို့ကြောက်မဲဒေသခံတူဦးကပြောပြပါဗျ
။သူတို့တွေ့တာတော့၂ယောက်ပေါ့နော်။တွေ့တာ၂ယောက်ဆိုတာဒါစီပင် ED တယောက်ရဲ့နမ်မတူလက်စစ်လက်စစ်ကနမ်မတူအားတွေလည်းဤတော့ကြောက်မဲကိုအစည်းအဝေးလာဖို့ဆိုတော့အဲ့မှာလက်ဖက်တောက်ရတာပေါ့၂ယောက်ပေါ့တွေ့တာတော့။တန်ရရတာတော့ဒီဘုံဆာမှန်တာတော့၃ယောက်ပါပဲ။ဟိုမစိုးရင်ရတန်ရလေးလား။တခြားလည်းရှိပါတယ်။ဒါပေမဲ့ဒီဌာနဆိုင်နဲ့ပတ်သက်ပြီးတော့ဒီမျိုးပောက်ကွဲမူရတော့ဒါပထမဆုံးပေါ့နော်
စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေလက်ဖက်ရည်တောက်နေတဲ့အချိန်မှာအခုလိုပြစ်ခတ်ခံရတာလို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဌာနဆိုင်ရာယုံအခုလိုတိုက်ခိုက်ခံရတာကတော့ပထမအဆုံးအကြိမ်ဖြစ်ပါတယ်။ကြောင်မဲဒေသခံနောက်တဦးကတော့ဒဏ်ရာရတဲ့သူက၃ဦးထက်ပိုများနိုင်တယ်လို့လောလောဆယ်ဒဏ်ရာအခြေအနေတွေလည်းအသေးစိတ်မသိနိုင်သေးဘူးလို့ပြောပါတယ်
။စစ်တဲ့အချိန်ကျွန်တော်လည်းအိုင်နာလေးရှိလို့အိုင်နာလေးရောက်တော့ရပါတယ်။ပြောကြတာကတော့လက်ပြဘုံလားဘုံဒီလားတော့မသိဘူးပေါ့နော်အဲအကြီးနဲ့တော့တစ်ချက်ရင်ပြတယ်ပြပြီးတော့မှတနက်နဲ့လည်းထပ်ပြသွားတယ်ပေါ့အတန်ရရတော့6ယောက်လို့ပြောတယ်6ယောက်မှ9ယောက်ကတော့နည်းနည်းမြင်းဆန်နေပုံလားမျိုးပေါ့4ယောက်ကတော့ထိခိုက်တန်ရပေါ့အဲ့လိုမျိုးလေးတော့ဆေးရုံပိုင်းကနေတော့တီးရတယ်ဒါပေမဲ့တေချာတယ်မတေချာဘူးတော့မပြောတော့ဘူးပေါ့နော်
အဲ့ဒီဘုံပေါက်ကွဲမှုနဲ့ပြစ်ခတ်မှုအတွင်ဒဏ်ရာရသူအရေးအတွက်နဲ့အခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုနိုင်သေးပါဘူး။ဒီတော်တွင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကဟိုတယ်တစ်ခုထဲမှာလဲဩဂုတ်လ6ရက်နေ့တနေ့ထဲမှာပဲဘုံပေါက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ပေါက်ကွဲမှု3ကြိမ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရသေးတဲ့အကြောင်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအခုလိုမျိုးဘယ်သူဘဝကျူးလွန်နေဆိုတာကိုမသိရတဲ့ဘုံပေါက်ကွဲမှုတွေပြစ်ခတ်ခံရတာတွေမကြာခဏဆိုသလိုရှိနေပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာတော့အပြန်အလှန်ဆွတ်ဆွဲပစ်တင်တာတွေလည်းရှိနေပါတယ်ရှင်
မဆုမတင်ပြပေးခဲ့တာပါခင်ဗျာအခုတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့မှာရေကြီးမှုကြောင့်အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်အတွင်းကကြောက်တော်မြောက်ဦးမင်းပြအပါအဝင်မြို့နယ်အတော်များများမှာအခုရက်ပိုင်းမိုးအဆက်မပြတ်ရွာပြီးရေပိအန္တရာယ်ကြုံနေရတာမှာမနေ့ကညနေပိုင်းကတော့မင်းပြမြို့နယ်ပြင်ရောင်းကျေးရွာကသားမိနှစ်ဦးရင်းနှစ်သေဆုံးခဲ့ရပါတယ်အခုအချိန်ထိလေးမျိုးမြင့်ရေဆက်တက်နေတာကြောင့်အနေပိုင်းကျေးရွာတချို့ဘေးလွတ်ရာကိုကိုရီကိုရပြောင်းရွှေ့နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ဘက်ကရေဘေးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုဝင်းခမောင်ကတင်ပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီလတရနေ့ကစပြီးဒီကနေ့ထိသတင်းတစ်ပတ်ကြာမိုးအဆက်ပြတ်ရွာနေတာကြောင့်မြင့်ရေတွေတက်လာနေသလိုကြောက်တော်မြောက်ဦးမင်းပြအပါအဝင်မြို့နယ်တော်တော်များများမှာရေကြီးရေရှမ်းတာတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်မင်းပြမြို့နယ်တွေကပြင်ရောင်းကျေးရွာမှာတော့မနေ့ညနေပိုင်းက3နှစ်သားအရွယ်ကလေးတူနဲ့အသက်30အရွယ်သားမိနှုတ်ရင်းနှစ်သေဆုံးသွားတယ်လို့ပြင်ရောင်းကျေးရွာဒေသခံကိုကျော်တောင်းကပြောပါတယ်
။သေဆုံးတဲ့သူကတော့ရွာနီးငါးကရွာကိုအဲ့ပတ်စံသွားတောင်းလာပတ်စံသွားတောင်းတော့အဲ့မှာသူကဒီရွာနီးငါးကသွားလို့ဆိုတော့ရေအဲ့ဆက်လက်နဲ့သွားပြရမလို့ဘူးကွာအဲ့ခြေတော့နဲ့သွားတာခြေတော့နဲ့သွားတာသူတို့လက်သွားတဲ့အချိန်မှာရေမရှိဘူးပြန်လာတဲ့အချိန်မှာရေတွေအားတက်ဒါထိုင်နေလို့အဲ့ခလေးအကြီးကောင်ကတော့ဟိုကအသက်လက်ဆောင်ချောင်းလိုက်ဖို့အဲ့ခလေးနဲ့အမေကတော့ဆက်ဆောင်ကြရတယ်ကွာ
လက်ရှိအချိန်ထိလည်းမင်းပြမျိုးတွေမှာဘိုးဆန်းပြက်ရွာနေပြီးရေကြီးရေချမ်းသာတွေကြောင့်ဒေသခံတွေသွားလာနေထိုင်ရေးအခက်အခဲကြုံနေရပါတယ်လေးမျိုးမြင့်ရေဆက်တက်နေတာကြောင့်ဒီဘေးအန္တရာယ်ပိုဆိုးလာမှာပိုဒေသခံတွေစိုးရိမ်နေကြတယ်လို့ကိုကျော်တောင်းကအခုလိုပြောပါတယ
်မိုးဇက်တဲ့ရွာနေတယ်ဆိုတော့ဒီမှာလက်လောက်စားရှိတဲ့သူတွေဆိုရင်တော့သူကတော့မထွက်ဆက်ပြီးတော့အလုပ်လုပ်ဖို့အဆင်မပြေကြဘူးအမှဆိုင်ဝန်းနေရတယ်ပြီးရင်နေဆိုင်ရတဲ့ဥစ္စာကိုဘယ်လိုပြောရမလဲတော်တော်အခက်အခဲရှိနေကြတယ်ကိုသူတို့ကတော့ ဟုတ်ကွာအိမ်နေမှာတော့အကုန်လုံးအိမ်အောက်တွေအကုန်လုံးရေနေနေကိုဘယ်နှပဲလဲဆိုတော့ကျွန်တော်တို့တိုက်ခဏလို့မရဘူးဖြစ်နေတော့ဒီတဲ့ပိုကြီးလာပိုကြီးလာမယ်ဆိုတော့ဒီခဏနားမှာရှိတဲ့ဟိုတောင်တန်းတွေရှိတယ်ကွာအဲ့တောင်တန်းတွေကိုနေနဲ့ပြေးရမှာပေါ့ဒီတဲ့ဘူးကတော့အကုန်လုံးစောက်ကြည့်နေတာနေရတော့တစ်ချက်မှမစောက်ဘူးဒီမိုးကတော့အမြင်နဲ့မှိုင်းပြီးတော့ရွာလိုက်မှိုင်းရွာလိုက်နဲ့ရေကခန်းလို့ဆိုတာမရှိဘူးတစ်ပြေးပြေးနဲ့တက်လည်းတွေ့ရတယ်ကွာ
ဒါအပြင်မြောင်းမြို့နယ်တွင်ကလေးမြို့ချောင်းတခြားမှာရှိတဲ့ကျေးရွာတွေတော်များများလဲရေပီးကြုံနေကြပြီးအနေပိုင်းမြစ်ကမ်းမှာရှိတဲ့ကျေးရွာတချို့ကတော့ကိုတူကိုထရွှေ့ပြောင်းနေကြတယ်လို့မြောက်ဦးဒေသခံတို့ကမျိုးရီကိုပြောပါတယ
်မြစ်ကမ်းကိုရောက်ဖို့အတွက်ဆိုရင်တော့နှစ်ပေလောက်ပဲလိုတော့တယ်အဲရေကတော့တောင်ဝင်းကြီးကိုကြည့်ရဘယ်လောက်ပြောမယ်ဆိုရင်နောက်နေ့အထိတောင်မှရေတိုးလာနိုင်တဲ့အနေသာရှိပါတယ်ကျွန်တော်တို့ဆိုင်ဆိုလို့ရှိရင်ရေထဲမှာမြုပ်တော့ပါပြီမြစ်ကမ်းထဲမှာဆောက်ထားတဲ့ဆိုင်လေးပေါ့ကျွန်တော်တို့ကတော့အဲဒီကြရင်အကုန်လုံးမြစ်တော့ပါပြီခေါင်းမိုးတွေတော့မပေါ်တော့ပါဘူးအောက်ကရော်ရည်ဆိုလို့ရှိရင်အကုန်လုံးဒီမြကန်းနဲ့ဝေးတဲ့နေရာအန်ဒီကင်းမဲ့နေရာတွေကိုရှေ့တဲ့ဟာတွေရှေ့ပေါ်ကြပါပြီ
အခုလိုလေးမြုပ်မြည့်ရတက်လာနေတာကြောင့်ဒေသခံတွေရဲ့စိုက်ခင်းနေရေမြုပ်နေသလိုဒီရေတွေဆက်တက်မှာကိုလည်းဒေသခံတွေစိုးရိမ်နေကြတာပါကြောက်တော်မြို့နယ်မှာဆိုရင်လည်းကလဒန်မြစ်ကနေစီစဉ်လာတဲ့တကြီးချောင်းရိုးချောင်းပီကောက်ချောင်းစတဲ့ချောင်းရည်တွေမြင့်တက်လာတာကြောင့်ကြောက်တော်ရှေ့ဘက်ချမ်းနဲ့နောက်ဘက်ချမ်းမှာရှိတဲ့ကျေးရွာတော်တော်များများရည်ကြီးနေတယ်လို့ကြောက်တော့ဒေတာကန်တို့ကပြောပါတယ
်။မောကြီးတဲ့ရေချောင်းရေဆန်တယ်။ရေဆန်တော့စပါးဆိုင်ချက်နဲ့မြုပ်တယ်။ပြီးလို့ရှိရင်ဒီစက်ပေးဆောင်တွေမှာလည်းရေကြီးတဲ့ရေဆန်တယ်။ပြီးရင်အင်းတွေတချို့အင်းတွေဆိုတော့လုံးဝအင်းအောက်မှာကိုနှပေသုံးပေလောက်အဲ့လောက်ကိုတက်တဲ့အခြေအနေမှာရှိတယ်ပေါ့။သူကလူတွေကလည်းတော်နဲ့တော်ကိုဖူးလို့ဆက်ဆံလို့တော်လို့မရဘူး။ဟိုမော်တော်တွေစက်တာဟိုစက်တွေနဲ့ပဲတွေတွေနဲ့ပဲတော်နေရတယ်ပေါ့
။မိုးလေဝသနဲ့ဇလဗေဒာညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းတိုင်းထွာချက်တွေအရကလဒန်မြို့ရေဟာကြောက်တော်မြို့ရဲ့စိုးရင်ရေမှတ်အောက်၃ဘေခန့်မှာရောက်ရှိနေပြီးနောက်၂ရက်တွင်မြို့ရဲ့စိုးရင်ရေမှတ်ကိုရောက်ရှိနိုင်တာကြောင့်မြေနေပိုင်းမှာနေသူတွေသတိထားကြဖို့ထုတ်ပြန်ထားပါတယ်။အခုလိုရခိုင်ပြည်နယ်နေရာနဲ့ရေကြီးရေချန်နာတွေနဲ့ကြုံတွေ့နေရပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဒေသခံတွေကိုတစုံတရာသတိပေးတာမရှိသလိုဘေးလွတ်ရာတိမ်းရှောင်နိုင်အောင်ကြိုတင်ပြင်ဆင်တာပြောင်းရွှေ့နေရာချထားပေးတာတွေလည်းမရှိဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။အခုလိုရေပေးသင့်နေတဲ့နေရာတွေကအခြေအနေနဲ့ပတ်သက်ပြီးကုညီကယ်ဆယ်ရေးပြင်ဆင်ဆောင်ရွက်ပေးနေတာတွေရှိမရှိမေးမြန်းဖို့ရခိုင်ပြည်နယ်ကောင်စီကတာဝန်ရှိသူတွေကို VOE ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြတာတော့မရှိသေးပါဘူးခင်ဗျာ
။ကိုရင်ခံမောင်တင်ပြပေးခဲ့တာပါခင်ဗျာ။ VOE American တန်ကနေတင်းတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကရင်ပြည်နယ်အတွင်းကရည်ကြီးမြပြမှုတွေဖြစ်တဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်။ကရင်ပြည်နယ်မှာဒီရက်ပိုင်းမိုးသည်ထန်စွာရွာသွန်းပြီးမြဝတီနဲ့ကော့ကရစ်မြို့အကြားကအာရှလမ်းတင်မှာရည်ကြီးမြပြရာကကတ္တရာလမ်းမတချို့ပျို့ကျပျက်စီးသွားခဲ့ပါတယ်။မြပြကျတဲ့နေရာမှာလမ်းမတစ်ခုလုံးပြတ်ထွက်သွားတဲ့အတွက်ခီးတဲ့တင်ကားတွေရောကုန်ကားတွေပါအသွားအလာတွေရပ်တန့်နေတဲ့အကြောင်း VOE သတင်းတောင်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်တွင်ဒီရက်ပိုင်းမိုးများပြီးရည်ကြီးနေတာကြောင့်မြောက်ရီမျိုးနဲ့ကော့ကရစ်မျိုးကြားအာရှလမ်းတစ်မှာမြေကြီးတွေကွဲအပ်ပြီးလမ်းကျောနေရာတချို့ပြိုကျသွားခဲ့တာပါမနေ့ကတောင်ပြိုလာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့ဩဂုတ်လ9ရက်နေ့မှာတော့ကားလမ်းပေါ်မှာကြီးမားတဲ့အကွဲချောင်းကြီးတွေပေါ်လာပြီးအဲ့ဒီနောက်မှာတော့လမ်းတစ်ခုလုံးသွားလာလို့မရအောင်ပြိုကျသွားတယ်ဆိုပြီးမျက်မြင်တွေ့ရတဲ့ကားဆရာတဦးက VOA ကိုပြောပါတယ
်ဒီနေ့ကတော့ကြာမှာအလွယ်ဘူးပြိုသွားလို့ဆိုတော့လေလမ်းကြော်လုံးပါသွားတော့လေအရတော့တော်တော်နဲ့မလွယ်တော့ဟုတ်တယ်အရတော့ဒါဆက်လမ်းတောတော့ကြီးတကောနားပါတောင်တောင်အလဲတော့ပါပေါ့အလဲတော့ပါကြတယ်ဟုတ်တယ်နေများတို့ဒီအလဲတော့ပါကြတယ်ပြိုကတော်တော်ကြီးတယ်ဆိုတော့လေမလွယ်ဘူးလို့ပြောတော့ဗျာဒါထိုးဖို့လည်းမလွယ်ဘူးဒီဖိုးဖို့လည်းမလွယ်ဘူးဒါကအဲ့ညီလို့တယ်ပါဒါတစည်းပါသွားလို့ဒီဖုံးသွားတော့ပေါ့အများတာကြီးอ่ะ
ခီးသွားတဲ့အတွက်တော့လမ်းဟောင်းဖြစ်တဲ့မြင်းနီလမ်းကနေပဲသွာလာလို့ရနိုင်ပေမဲ့လို့ကုန်ကားကြီးတွေကတော့သွာလာလို့မရဘူးလို့လည်းသူကပြောပါတယ်
လောလောဆယ်ဆိုရင်တော့ကျွန်တော်တို့ကားလေးတွေကတော့လမ်းဟောင်းသွားလို့ရတယ်သူတို့ပြေးသွားမယ်ဆိုရင်တော့အဲတွဲကားတွေကလည်းမလွယ်တော့ဘူးတွဲကားတွေကသွားလို့မရတော့ဘူးတော့ကားလေးတွေတော့အဲ့ဒီကပြေးသွားရင်တော့သွားလို့ရမှာ
ဒါပေမဲ့လမ်းဟောင်းကလည်းပြုတ်ပြက်နေတာကြောင့်အခက်အခဲတွေရှိနိုင်တယ်ဆိုပြီးဒီလမ်းတွေကိုအသုံးပြုသွားလာနေသူတွေကပြောဆိုကြပါတယ်လောလောဆယ်မှာတော့အာရှလမ်းမကြီးသွားလာလို့မရအောင်ပျော့ကျသွားတာကြောင့် AC ကားတွေနဲ့ကုန်ကားတွေအားလုံးလမ်းတစ်ဝက်မှာပိတ်မိနေကြပြီးနောက်ထပ်တခြားနေရာတွေပါမြေပြိုလာတွေဆက်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒီအာရှလမ်းမကြီးဟာချိုင်းမြန်မာကုန်စည်သယ်ယူပို့ဆောင်တဲ့နေရာမှာအရေးပါတဲ့အဓိကလမ်းကြောင်းတစ်ခုဖြစ်ပြီးကုန်တင်ရင်နေစဉ်သွားလာနေကြသလိုသ ထိုင်းဘက်ကိုအလဲပတ်လာတဲ့အင်စီကားတွေလည်းနေစဉ်ဆိုသလိုရှိနေတာပါဒီလမ်းပြိုကျပျက်စီးသွားတဲ့အတွက်နေနိုင်ငံကုန်စည်စည်းမှုတွေကျန်ကြပြီးထိခိုက်လာနိုင်တယ်လို့လည်းကုန်တွေကတော့ပြောဆိုနေကြပါတယ်ရှင်
မအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။ဗီဒီယိုအမေရိကန်တန်ကနေတင်းနေလာနေကြပါအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ဒီဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တရင်တောင်မဆုစီးပွားရေးကန္တလူမှုရှုခင်းနဲ့တက်တိုင်အောင်တရင်လွာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis.pari
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တတင်းတောက်မဆုစီးပွားရေးကဏ္ဍနဲ့လူမှုရှုခင်းတက်တန့်ရောင်တတင်းလွာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။အခုပထမဆုံးတော့တတင်းတောက်မဆုအစီအစဉ်နဲ့စပါမယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုစစ်ကောင်စီကပြစ်ဒဏ်လျှော့ပေါ်တချို့ကိုလူချင်းချမ်းသာဝင်ပေးခဲ့ပေမဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတော့မတရားဖမ်းဆီးထားသူအားလုံးအမြန်ဆုံးလွတ်ပေးဖို့တောင်းဆိုပါတယ်။ရန်ကုန်ကတည်င်းတောက်မဆုကိုကိုသားညွန့်ဦးကတင်ပြပေးထားပါတယ်ခင်ဗျာ။
ဒီမှာစစ်ကောင်စီဟာအာဏာသိမ်းပြီးတော့နှစ်နှစ်ခွဲရှိလာချိန်မှာအရေးပေါ်ကာလနောက်ထပ်6လထပ်ပြီးတော့တက်တန်းတိုးပါတယ်။ပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မှာကာလုံစည်းဝေးကိုခေါ်ယူပြီးတော့အခုလိုမျိုးဆုတ်ချိုးရေးအရေးပေါ်ကာလကိုတက်တန်းတိုးလိုက်တာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်အရေးပေါ်ကာလ6လတက်တန်းကိုအချိန်ကြီးတိုးလာတာဖြစ် 6လ2ချိန်တက်တန်းတိုးနိုင်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းအနာသိရဲ့နှစ်ဧပြီလတုန်းကအရေးပေါ်တက်တန်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးဆိုပြီးတော့ပြောခဲ့မှုပါတယ်အခုတစ်ခေါက်ရေးပေါ်ကာလတက်တန်းတိုးလိုက်ပြီးတော့နောက်တနေ့မှာပဲအချင်းသားတွေကိုပြစ်ဒဏ်လူငင်းခွင့်ပေးလိုက်တဲ့အထက်မှာနိုင်ငံတော်တယ်မင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြစ်ဒဏ်တချို့လျှော့ပေါက်ပေးခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဆရာနာသိမ့်ပြီးနောက်ပိုင်းလူလူကရွေးချယ်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုစစ်ကောင်စီကဖမ်းဆီးအကျဉ်းချခဲ့တာပါနိုင်ငံတော်တယ်မင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဆွဆွဲအမှုတွေနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ထားပါတယ်။ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အမှုတွေတဲကတချို့ကိုရှော့ပေါက်ပေးလိုက်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကနေပြည်တော်မှာကျင်းပတဲ့မာရဝီဇီယာရုပ်ပွားတော်အနေကစားတင်ပွဲမှာသတင်းတောက်တွေကိုပြောပါတယ်
။မာရဝီဇီယာတဲ့တရားဆွဲဆိုတာကအနေနဲ့ပျက်စီးမှုရဆွဲဆိုထားတယ်ပါဘာ။ဒီကဘဝဘေးစီမံနဲ့25နဲ့တရားဆွဲဆိုထားတာလက်ခုရှိတယ်။အဲပြီးရင်တော့ဒီလိုဆက်သွယ်ရေးဥပဒေတရားဆွဲဆိုတာရှိတယ်။ပြီးရင်တော့ဒီလိုပို့ကုန်ဈေးကုန်နဲ့တရားဆွဲဆိုတာရှိတယ်။6နှစ်ပြည်တာရှောင်းရှိတယ်။နောက်ကသမတဟောင်းဝင်းနေသမတဟောင်းဝင်းနေတော့ဒီလိုပြည်တာရှောင်းဒီနေ့ရှိတယ်။ပြည်တာရှောင်းဒီနေ့ရှိတယ်ဆိုတော့ခုနဆိုတဲ့ဘဝဘေးစီမံခုရှိတယ်။နှစ်နှစ်ပေါ့နော်။ပြီးရင်ကျွန်တော်9ခါနဲ့ဒါနှစ်နှစ်ရှိတယ်။ပြည်တာဒီနေ့ရှောင်းရှိပါမယ်။
ဒေါန်ဆန်းစုကြည်ပေါ်မှာအမှုပေါင်း19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာကနေပြီးတော့6နှစ်ရှော့ပေါက်ပေးလိုက်တာဖြစ်ပြီးတော့ကျန်နေတဲ့ထောင်ဒဏ်28နှစ်ကတော့ကြက်ခံအောင်မှာဖြစ်ပါတယ်။ဦးဝင်းမြင့်ပေါ်မှာတော့အမှုပေါင်း10မှုနဲ့ထောင်ဒဏ်12နှစ်ချမှတ်ထားတာကနေပြီးတော့6နှစ်ရှော့ပေါက်ပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်ထောင်ဒဏ်10နှစ်ကျန်ပါသေးတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တရားရေးဝန်ကြီးဌာနကတော့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ပြောဆိုတုံ့ပြန်ပါတယ်။ NUG ရဲ့လူခွေရင်ဝင်ကြီးဦးအောင်မျိုးမင်းကစစ်ကောင်စီရဲ့လူငယ်သက်တာကွင်းလှုပ်လိုက်တဲ့လူရဟာပြည်သူလူထုကိုလှည့်စားတဲ့လူရတာဖြစ်တယ်လို့လူမှုကွင်းရဲ့ကတဆင့်တုံ့ပြန်ပါတယ်
။အခုတခါလူငယ်သက်တာကွင်းဆိုတဲ့နာမည်တစ်ခုကိုတုံးပြီးတော့ဒေါ်ဆန်းစုကြည်ကိုပြန်လှုပ်လို့ပြစ်ဒဏ်တွေရော့ပေါ့လို့လွတ်ဆောင်ပြီးတော့ပြည်သူလူထုကိုလှည့်ပြဖို့ကြိုးစားနေပါတယ်။ဒီခုကကြည့်မယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကလွတ်မြောက်တာမဟုတ်ပါဘူး။မတရားဖန်ဆီးထားပြီးတော့ဆွဆွဲထားတဲ့ချမှတ်ထားတဲ့မတရားတိကျတယ်ကနေရှော့ပေါ်တာဖြစ်ပါတယ်။ဒီအတူကမှန်ကန်သောလုပ်ဆောင်မှုလည်းမဟုတ်သလိုစစ်မှန်တဲ့လွတ်မြောက်မှုလည်းမဟုတ်ပါဘူး
။ပြည်မှုတစုံတရာကျူးလွန်မှုမရှိဘဲနဲ့တစ်ဖက်သက်လှုပ်ကြံဆွဆွဲဖန်ဆီးခံထားရတာဖြစ်ပြီးတော့သူတို့အပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်အလုံးဟာလည်းဥပဒေနဲ့ညီညွတ်တာမရှိဘူးလို့ NUG ရဲ့ကြေညာချက်မှာဖော်ပြပါရတယ်။ တမရဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်ချုပ်ကိုရှော့ပေါပေးလိုက်တယ်လို့တနင်္ဂနွေမှာရှိတဲ့အကျဉ်းထောင်အချုပ်ထောင်စခန်းသီးသီးကကျင်းသား9,949ဦးကိုလည်းစစ်ကောင်စီကပြစ်ဒဏ်ကနေပြီးတော့လူချင်းသက်သာခွင့်ပေးခဲ့ပါတယ်။အကျဉ်းသား9,000ကျော်ကိုလူချင်းသက်သာခွင့်ပေးလိုက်တယ်ဆိုတဲ့စစ်ကောင်စီကသူတို့လွတ်ပြီးတဲ့ထဲနိုင်ငံရေးကျင်းသားအနေချင်းပဲပြန်လွတ်လာတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးကက်ခတ်သူကဝေဖန်ကြပါတယ်။လွတ်ပြေးသူတွေထဲမှာထောင်ဒဏ်2-3 ချခံထားရတဲ့95ကကြီးနဲ့52ကကြီးလိုအမှုတွေအများဆုံးပါတယ်လို့အကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွှတ်တော်ရှင်းနေတူကပြောပါတယ
်။ဟာနိုင်ငံရေးကျင်းသားပါတော့ပါနေတယ်ဒါပေမဲ့ရင်းနှီးချတဲ့သူတွေမပါဘူး။သူတို့ကလေလွတ်ပါနေလူတွေလောက်ကိုပဲလေလွတ်တာသိလား။အဲ9,000ကျော်ဒီ4,000ကျော်ဒီအဲ့လိုမျိုးတွေကသူတို့အတိအကျလာလွတ်ခဲ့တယ်ဆိုလို့ချင်းနိုင်ငံရေးကျင်းသားဆိုရှိမှလောက်ဟုတ်တော့။ဘာလို့လဲဆိုတော့အထက်ထဲမှာနှီးချတာများကြတဲ့သူတွေအများကြီးတွေ့ရှိသေးတယ်လေ။အခုဆိုလို့ရှိရင်နှစ်ချိန်ကြတဲ့လူတွေကလို့တာယာဝတီထောင်လို့စရက်ထောင်လို့ဒီတိုင်းလို့အဲ့လိုအကုန်လုံးဆောက်ရှိပလိုက်ပြီလေအဲ90မြ52ခန်းငယ်အဲ့ဒါလေးနဲ့ပေါ့
ဒေါ်ဆန်းစုကြည်နဲ့တမလာဦးဝင်းမြင့်တို့ကိုပြစ်တဲ့အနေငယ်ရှော့ပေးုံနဲ့တော့အမေရိကန်နေနဲ့မြန်မာနိုင်ငံပေါ်မှာရက်တီချက်ပြောင်းလာစရာမရှိဘူးလို့အမေရိကန်နိုင်ငံကြီးဌာနကပြောပါတယ်မတရားဖန်ဆီးခံရသူအားလုံးကိုချက်ချင်းလွှတ်ပေးဖို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမက်သူးမီလာကပြီးခဲ့တဲ့အင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတောင်းဆိုပါရယ်အကြမ်းဖက်မှုတွေကိုတာရှည်ဖြစ်စေပြီးတော့လက်ရှိအချက်တဲပေါ်မှာမြင်းမြတ်တတနဲ့ငင်းငင်းငင်းအဖြစ်ထုတ်နိုင်မှုတွေကိုနှောင့်နှေးစေမဲ့နိုင်ငံတော်ရေးပေါ်ကာလထတ်တိုးမျက်နှာဟာလဲအလုံးမင်းကိုစိုးရိမ်စရာဖြစ်တယ်လို့သူကတုံ့ပြန်ထားပါရယ်နိုင်ငံရေးချင်းသားများကူညီဆောက်ရှောက်ရေးအသင်း EPP ရဲ့ August 2ရက်နေ့အထိရရှိထားတဲ့ဆင်းတွေရဆိုရင်အနာဒိကာလမှာဖန်ဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားပေါင်း24,000ကျော်ရှိတယ်လို့ဆိုရတယ်။အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီကအခါကြီးရကြီးတွေမှာအကျဉ်းသားတချို့ကိုလူငင်းချတာကွင်ပြီးခဲ့ပေမဲ့အဲ့ဒီထက်မှနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်တဲ့အပေါ်မှာအမြဲဆိုသလိုဝေဖန်ထောက်ပြခံရပါရတယ်။မြန်မာစစ်ကောင်စီရဲ့ဒီမတရားကျူးလွန်မှုတွေမှာအဓိကပါဝင်ပတ်သက်သူတွေကိုအပြစ်ပေးခံရဖို့ဒီတော်လိုင်းကြီးမှာကြိုးပမ်းနေကြတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတူကပြောပါရတယ
်။တေကြတာကတော့ကြာကျွန်တော်တို့အခုလိုမျိုးကျွန်တော်တို့ဒီမတရားဖိနှိပ်နှိမ်ပယ်ခံရတဲ့နိုင်ငံရေးကျင်းသားတွေမတရားတက်ဖြတ်ခံရတဲ့ကျွန်တော်နိုင်ငံရေးကျင်းသားတွေအပြည့်တနိုင်ငံလုံးမှာရှိတဲ့ပြည်သူတွေဒုက္ခဆင်းရဲပေါင်းများစွာဒုက္ခခံနေကြရတယ်မတရားနှိမ်ပယ်နှိမ်စက်မှုတွေခံနေကြရတယ်မတရားမိရှုရတယ်ခံနေကြတကယ်ဒီဆေးအုပ်စုရဲ့လူခွင့်ချိုးဖောက်မှုမျိုးစုံကိုခံနေကြရတဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်နိုင်ငံရေးကျင်းသားဟောင်းတွေပေးဆက်နေရတာတွေဟာအလဟတ်တမဖြစ်စေရပါဘူးကျွန်တော်တို့အနေနဲ့ကျွန်တော်တို့အသက်ရှင်နေတူရေကျွန်တော်ကိုယ်စမ်းဉာဏ်ရှိသလောက်ဒီလိုပိဆက်မှုတွေအတွက်တရားမျှတမှုပြန်လည်ရှာဖွေဖို့ကိုတေချာပေါ့ကျွန်တော်တို့ကြိုးစားပြီးတော့လုပ်ဆောင်တော့မှာဖြစ်ပါတယ်။ဒီလိုလူခွင့်ချိုးဖောက်မှုတွေမတရားနှိမ်ပယ်နှိမ်စက်မှုတွေဒီတရားတွေမှာကျူးလွန်နေတဲ့သူတွေကျွန်တော်ကိုယ်တိုင်ကိုယ်စားကျူးလွန်နေတဲ့သူတွေအားပေးနေအားပေးမြောက်ပေးနေတဲ့သူတွေအမိတ်ပေးစီခိုင်းနေတဲ့သူတွေအားလုံးဟာလည်းတစ်ချိန်မှာထိုက်တန်တဲ့အပြစ်ပေးလေးတွေကိုခံကြရမှာဖြစ်ပါတယ
်။မတရားဖမ်းဆီးခံထားတဲ့သူအားလုံးကိုပြန်လွှတ်ပေးဖို့နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်2669ကိုစစ်ကောင်စီနေနဲ့လိုက်နာဖို့ပြည်သက်အစိုးရကလည်းတောင်းဆိုပါတယ်။တစိမ့်တစ်ပိုင်းလူငင်းကွန်းနဲ့နိုင်ငံရေးကျင်းသား2000ဒီပါးကိုဆက်ပြီးတော့ထိမ့်သိမ်းထားတာဟာပြည်မြမပြည်သူတွေရဲ့ဆန္ဒလွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတာကိုပြနေတယ်လို့ပြည်သက်နိုင်ငံကြီးဦးကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ဆရာနာသိမ်းပြီးတော့ဆန္ဒပြကန့်ကွက်မှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်တက်ကြွလှုပ်ရှားသူအများပြားဟာလက်နက်ကင်ခုခံမှုတွေလုပ်ခဲ့ကြပါတယ်။စစ်ကောင်စီကတော့ဒီလိုမျိုးမငြင်းတက်မှုတွေကိုအကြောင်းပြပြီးတော့အခုလိုမျိုးရေးပေါ်ကာလကိုအချိန်ကြီးသက်တမ်းတိုးနေပါတယ်။နိုင်ငံတကာကတော့ဒီလိုမျိုးရေးပေါ်တတန်းတိုးမှုကြောင့်ပြည်ပခါတွေပို့ပြီးတော့ကြီးထွားလာမှာကိုစိုးရိမ်မကင်းကြောင်းဖော်ပြကြသလိုမတရားဖန်ဆီးထားသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုပဲရည်တည်တောင်းဆိုနေကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာပြန်ဆက်လို့ရပါမယ
ကိုတန်းညဦးကသတင်းတော်မှတ်စုအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုတင်ပြပေးပါအောင်မယ်ဆီယနာတင်ပြနောက်ပိုင်းနိုင်ငံတော်ဘောင်းကအင်အားတချို့ကိုဖယ်ရှားဖျက်ဆီးမှုတွေဇက်တိုက်လှုပ်လာနေပါတယ်ဒီထက်မှာလေယာမြေပေါ်မှာအင်အားဆောက်လုပ်နေထိုင်သူတွေလည်းပါဝင်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်တင်ပြပေးထားပါရခင်ဗျာ
နေရမြေတွေမှာအချိချအိုးအိမ်တချို့ဖယ်ရှားဖို့အာဏာပိုင်တို့ညွှန်ကြားထားပါတယ်။ပုံစံခုနှစ်ခေါ်လေယာမြေလုံပိုင်ခွင့်ပြုလက်မှတ်ရှိမြေတွေပေါ်မှာဥရေချောင်းရအိမ်ဆောင်နေထိုင်ခွင့်မရှိပေမဲ့ဒေသတွေမှာအမကန်အမျိုးမျိုးနဲ့ရံဝယ်ဓာတ်တွေရှိတယ်လို့မန္တလေးတိုင်းတွင်းကမြေယာမှုတွေမှာရှင်းနေရှေ့ရလိုက်ပါဆောင်ရွက်ခဲ့သူ မြန်မာနိုင်ငံလုံးဆိုင်ရာပြည်သူရှင်းနေများတမကအဖွဲ့ချုပ်ရဲ့အလို့အမှုဆောင်တရားလွတ်တော်ရှင်းနေစောပါဦးလေးက VOA ကိုပြောပါတယ
်ရဲရဲပါဖောက်အချိန်တိုင်းသူတို့၄ဦးပဲဒီဘုံမဘလောက်အရာဘုတံငွေရတယ်ဒီမျိုးလဲရမြေကနေပေါ့အချားမြေတကံပြောင်းပြောင်းလို့ရွေးရဆိုပြီးတော့သူတို့အဲ့လိုပြောတာလေမျိုးပုံစံပြောင်းလို့ရတယ်ဆိုပြီးတော့ဟိုဒါကမြေဆိုင်ရင်းနဲ့သက်ဆိုင်ရာလေသမားတွေသက်ဆိုင်ရာမြေကိုအသုံးပြုနေတဲ့ပြည်သူလူထုတွေဇဝါရိုက်ပြီးလုပ်ခဲ့တဲ့ဆန္ဒတွေပါဒီအမှုတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တည်ငြိမ်နေတဲ့ကာလမှာလည်းကျွန်တော်မန္တလေးတိုင်းအတွင်းထဲမှာဒီအမှုတော်တော်များများကိုလိုက်ပါတယ်သက်ဆိုင်ရာတရားရုံးကိုရောက်သွားတဲ့အချိန်ကျရင်ဥပဒေကြောင့်အရာဟိုဖြည့်ရှင်းမှုနဲ့အတူတရားသူကြီးရဲ့စင်ညင်တို့တရားပေါ်မှာအတိုင်းဒီအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်ကတော့ဒီလိုပဲမြင်ပါတယ
်။မြေယာဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေအတိုင်းချမှတ်ကျင့်သုံးတဲ့နေရာမှာလဲတပြေးညီမရှိပဲလုပ်ခွင့်ရသူတွေရှိတယ်လို့လုပ်ခွင့်မရသူတွေလည်းရှိတယ်လို့တရားလွှတ်တော်ရှင်းနေစောပါဦးလေးကပြောပါတယ
်။လေယာဉ်တွေကိုအယောင်ဝဲလုပ်တဲ့အခါမှာအမတန်သတိထားရပါတယ်။တော်တော်မြန်မာနိုင်ငံစိုက်လူရေးနိုင်ငံဖြစ်တဲ့အတွက်ကြောင့်စိုက်လူရေးကိနေရာကိုရောချလို့မရပါဘူး။ဒါကြောင့်မို့လို့အတက်နိုင်ဆုံးလေယာဉ်မြေတွေကိုအချားမြေအဖြစ်နဲ့မျိုးမြေတို့ရွာမြေတို့အဖြစ်နဲ့မပြောင်းလဲတာကဒါကကျွန်တော်တို့မျိုးသားမြေရဘွာဓာမှာရှိကြတဲ့ခိုင်မာတဲ့မျိုးဓာတ်အချက်လက်တစ်ခုပါဒါကြောင့်မို့လို့လေယာဉ်မြေတွေကိုအချားလုပ်ငန်းအတွက်အိမ်ဆောင်တွေတို့ဟိုဟိုတယ်ဆောင်တွေတို့ခြံဖွင့်တွေတို့အဲ့ဒီကောင်းတဲ့မျိုးနဲ့ဝယ်ရဆိုရင်တော့အမတန်သတိထားရတဲ့အနေထားမျိုးရှိပါတယ်
မြေယာဆိုင်ရာအငင်းပွားမှုတွေကတော့နိုင်ငံတဝန်းမှာရှိနေတာပါအထူးသဖြင့်အထူးစီးပွားရေးဇုံစီမံကိန်းတွေရှိလာချိန်မှာမြေယာပိုင်ဆိုင်မှုတွေလည်းရှုပ်ထွေးလာပါတယ်တာရကတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူမှာအထူးစီးပွားရေးဇုံအတွင်းမီးအိုဖလာလေသမားတွေဟာကျူးကျော်တွေအဖြစ်သတ်မှတ်ခံရတဲ့အခြေအနေမျိုးထိဖြစ်လာတယ်လို့ကြောက်ဖြူစီမံကိန်းတွေအရေးလေ့လာသူဦးထွန်းကြည်က VOA ကိုပြောပါတယ
်ဒီ2010ဟိုမှာပေါ့လေ2019 2010လောက်မှာဒီစစ်မှုဆောင်အတွက်ဟိုဒီဧက4000နေရာတတ်မှတ်တဲ့ဟာမှာဧက250ကိုပထမဆုံးသိမ့်မယ်ဆိုပြီးတော့ပြင်ဆင်ခဲ့တာရှိတယ်ဒီမှာဒေသခံလေသမား80ကျော်ရဲ့ပိုင်ဆိုင်တဲ့မြေပေါ်မှာဒီလေကမြေက250မှာသူတို့ပထမဒီစစ်မှုဆောင်စီမံကိန်းကိုစတင်မယ်ဆိုပြီးတော့မြေသိမ့်ဖို့အတွက်ဒီဟိုပါပေါ့လေနော်အဲ့ဒီပြည်ထောင်စုဌာနကထောက်ပြန်ခဲ့တဲ့စီရင်စရာရှိတယ်ဆိုတော့ဒီစီရင်စရာအရာကိုလည်းကအဲ့ဒီဒေသခံလေသမားမဟုတ်တဲ့ဒီလူ၃ယောက်ပေါ့လေနော်ဒီမှာအဲ့မှာတော့ဒီဦးသိန်းစိန်ဆိုတဲ့နာမည်ပါတယ်နောက်တစ်ယောက်ကကျတော့ဦးကလာမျိုးဆိုတဲ့ဟာတစ်ယောက်ပါတယ်အဲ့နောက်တစ်ယောက်ကတော့ဒီဇော်မိုးဝင်းဆိုတဲ့တစ်ယောက်ပါတယ်ပေါ့နော်ဒီ၃ယောက်ကဒီဧက250မှာလေဧက100ကျော်ကျော်လောက်ကသူတို့ရဲ့ဒီလမ်းနာ39လို့ခေါ်တယ်ပေါ့နော်ဒီဟိုဂရန်ကြထားပြီးသားမြေဖြစ်နေတယ်ပေါ့လေဆိုတော့ဒီမြေအကုန်လုံးဒီလေသမားတွေနေတဲ့သူကဟိုလောက်ကန်နေတဲ့မြေဖြစ်တယ်ဒီဟိုပေါ့ဒီမီယိုဖလာအရပန်ဆန်ထားတဲ့လေမြေတွေဖြစ်တယ်တောက်လျှောက်လဲသူတို့လောက်နေဆိုဘလို့ဘေကမှတ်မသိတဲ့လူတွေကဒီမြေသိမ်းဖို့ပထမဆုံးမြေသိမ်းဖို့ပြင်ဆင်တဲ့နေရာမှာသူတို့ဖက်ကဒီလမ်းနာ39ဆိုမြေဂရန်ကြီးလာပြီးတော့ဖောက်တတ်တဲ့အခါကျတော့ဒါကလေသမားအတွက်တော်တော်စိုးရင်ရတဲ့အရှင်နေဖြစ်နေကြတယ်ဒီအရှင်နေတော့လေသမားတွေဘက်ကလည်းတော်တော်စိုးရင်ဒီမြေသိမ်းဖို့ကိုတော့လေသမားတွေဘက်ကလည်းတော်တော်လေးဒီစိုးရင်မှုပဲမြင့်တက်နေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့လေဆိုတော့ဒီဦးသိန်းစင်ဦးလာမျိုးဦးနာကျွန်တော်ပြောတဲ့ဥဇုံမုံဝင်းဆိုတဲ့လူ၃ယောက်ဂရန်ခံထားတဲ့နေရာမှာဒေသခံလေသမား20ကျော်ကဒီကျူကျော်ဆိုပြီးတော့သူတို့ရဲ့ဒီမြေသိမ်းဖို့အတွက်ထောက်ပြန်တဲ့ထောက်ပြန်ချက်မှာဒီကျူကျော်ထားတဲ့လေသမားတွေဆိုပြီးတော့ဒီတခါတည်းတန့်ပြီးတော့ထွက်လာတယ်ဆိုတော့လက်ရှိတည်ဆေးဥပဒေတွေရဆိုလို့ရှိရင်တော့ဒီလေသမားတွေဖက်ကပြန်ပြီးတော့တရားစွဲခံရနိုင်တဲ့အခြေအနေတွေအများကြီးရှိနေတယ်ဆိုတာကျွန်တော်တို့ဟိုတွေ့နေရ
။လေယာဉ်မျိုးဥပဒေပြဋ္ဌာန်းချက်အရတော့ဝယ်ယူသုံးစွဲရမှာအထူးသတိထားစရာဖြစ်တယ်လို့တရားလွတ်တော်ရှင်းနေစောပါဦးလေးကပြောပါတယ်။ဒါပေမဲ့လည်းဒီမြေယာတွေပေါ်မှာအင်ယာဆောက်လုပ်မှုတွေကိုအာဏာပိုင်တွေကအစပိုင်းကတည်းကတားမြစ်ခဲ့ခြင်းမရှိတာဟာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။
ထုတ်ထားပြီးဆိုအုံနဲ့ကျင်းနဲ့ဆောက်ထားပြီးတဲ့အပေါ်မှာအခုလိုလေယာဉ်မြေဥပဒေပုံမှန် 35 ကိုကန့်ယူပြီးတော့ဟိုတိတ်ဝင်တဲ့ဒါက ရှိပြောမှုမရှိတဲ့အခြေအနေတို့တော့ကျွန်တော်ပြောလို့ရပါတယ်အကယ်၍ငကူမူလကလေးကကာကာရှင်တွေကစောက်လုပ်တဲ့ဟာကိုသူတို့သက်ဆိုင်အာဏာပိုင်တွေကသက်ဆိုင်အလုံးထုံလုံးကြီးတွေနဲ့အညီမတားဆီးတာကတော့ဘာကြောင့်လဲဆိုတဲ့ပြောတော့ထွက်လာပါဘူးเนาะ
ဆရာနာသိမ့်ပြီးနောက်ပိုင်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မှာအခြေအနေအကြောင်းအကျောင်းကြောင့်ကျူးကျော်နေထိုင်သူတွေကိုစစ်ကောင်စီကအတ္တမဖေရှားရှင်းလင်းမှုတွေဟာဆိုရင်လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂရဲ့ကျွမ်းကျင်သူတွေကလည်းထောက်ပြထားပါတယ်ရှင
်အသင်ကြီးတိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာအခုတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တဲ့အရင်ကျိတ်လိန်မှာတင်တန်းကြောင်းအကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးခြင်းပါတယ်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာယာမကျောင်းတိုက်မှာဘာဘာမြန်မာအမေရိကန်ဗုဒ္ဓဘာသာအသင်းနဲ့ကျောင်းတိုက်ဆရာတော်တွေဦးဆောင်ပြီးမြန်မာနယ်ပွားကလေးတွေအတွက်နေရာတည်ရင်ကျိတ်လိန်မှာတင်တန်းဖွင့်လင်းတင်ကြားပေးခဲ့ပါတယ်ပြပရောက်မြန်မာနယ်ပွားကလေးငယ်တွေဘာသာသာသနာနဲ့ယဉ်ကျေးမှုတလေးထုံးစံတွေကိုနားလည်တန်ဖိုးထားတတ်စေဖို့အခုလိုယဉ်ကျေးလိန်မှာတင်တန်းကိုဖွင့်လှစ်ခဲ့တဲ့အကြောင်းတင်တန်းစီစဉ်သူတွေကပြောပါတယ်မမသစင်အောင်တွားရောက်သတင်းယူထားပြီးကိုခမောင်စိုးမင်းကရိုက်ကူးပေးထားပါတယ်ခင်ဗျာ
American ပြည်ထောင်စု Maryland ပြည်နယ်မင်္ဂလာယာမကျောင်းတိုက်မှာကျောင်းတိုက်ဆရာတော်တွေဦးဆောင်ပြီးနွေရာသီယဉ်ကျေးလိန်မှာတင်တန်းကိုဇူလိုင်လကုန်စနေတင်ငွေသတင်းနှစ်ပတ်နေ့လယ်2နာရီကနေညနေ5နာရီခွဲအထိဖွင့်လှစ်တင်ကြားခဲ့ပါတယ်
။ဘုရားမူစေမိ
ဘုရားမ
ူစေမိဘုရားမြတ်စွာဘုရားကို
ဖုံဖုံတို့ဒီ BAB ရဲ့အသင်းကြီးရဲ့မင်္ဂလာယာမကျောင်းတိုက်မှာမင်္ဂလာမဆရာတော်များကနေပြီးတော့ဥဆောင်ပြီးတော့ဒီရင်ချင်းလေးမှာတင်တန်းလေးကိုနွေရာသီမှာတင်လာခဲ့တာအခုဆို17ချိန်မြောက်ရွေချက်ကတော့ဒီမြန်မာပြည်ဘွားပေါ့လေတချို့လဲဒီမှာမြန်မာမိသားစုကနေဘွားတဲ့အမေရိကန်ဘွားတဲ့မြန်မာရင်သွေးငယ်လေးတွေရဲ့ရှင်တဲ့မှာဖရာယရနာတရားယရနာသံဃာယရနာဆိုတဲ့ယရနာ3ပါးသူတို့ရဲ့နှလုံးသားထဲမှာအခြေတီးစေခြင်းနဲ့ပေါ့အဲ့လိုအခြေတီးမှလည်းပဲနောက်တစ်ချိန်မှသူတို့ရဲ့ဘဝမှာဖရာတရားဆိုတာကိုနားလေသဘောပေါက်လာပြီးသူတို့အသိဉာဏ်ရှိတဲ့အချိန်မှာကိုယ်တိုင်လေ့လာပြီးတော့ဆက်လက်လေ့လာနိုင်မယ်လို့ယုံကြည်လို့မို့သူတို့ကိုဒီယရနာ3ပါးကိုအခြေတည်အောင်နှလုံးသားထဲမှာတည်အောင်ဘုံဘုံတို့ကသင်ကြားဖွင့်လှစ်ပေးတာဖြစ်ပါတယ
်ဒီသင်တန်းကို2011ခုနှစ်နွေရာသီကအစတင်ခဲ့တာပါလာရောက်ကူညီသင်ကြားပေးတဲ့သင်တန်းအကူဆရာဆရာမတွေကကိုယ်တိုင်နှစ်စဉ်ရင်ကျေးလိမ္မာသင်တန်းတက်ရောက်ခဲ့သူတွေဖြစ်ပါတယ်။ဆရာတော်တွေရဲ့ဦးဆောင်မှုနဲ့သူတို့ကကလေးငယ်တွေကိုကူညီတင်ကြားပေးကြပါတယ်
။အခုဆရာဆိုပေမဲ့လို့ဖုံဖုံတို့ကကြည်ကြဲအောင်ပဲလိုပါတော့တယ်။ဒီကလေးတွေဟာသူတို့ငငယ်လေးတွေကဖုံဖုံတို့ကြောင့်ဖုံဖုံတို့စပွင့်တဲ့ကကျောင်းသားဖြစ်နေပါလာခဲ့တာ။ပါလာခဲ့တော့ဖုံဖုံတို့ဖွင့်တဲ့သင်တန်းတွေမှာသူတို့ကလိုက်ပါဆောင်ရွက်လာပြီးတော့ကျောင်းတက်လာပြီးတဲ့ခါကျဖုံဖုံတို့သင်တာတွေကိုဟိုအကုန်လုံးနှီးပါးလောက်ရတယ်ပေါ့သူတို့ကလေးရွယ်နဲ့ရခဲ့တော့ဖုံဖုံတို့ပြန်ကြည့်တဲ့ခါကျဖုံဖုံတို့မှာအခုကျောင်းသားတွေက40ကျော်လောက်ဖြစ်လာပြီဖြစ်လာတဲ့ခါကျအကူဆရာလိုလာပြီအကူဆရာလိုလာတဲ့ခါကျဘသူ့ကိုအကူဆရာခန့်မလဲဆိုတော့အကောင်းဆုံးကတော့ဖုံဖုံတို့သင်ကြားထားလို့နားလည်သဘောပေါက်ထားတဲ့ကျောင်းသားကျောင်းသူလေးတွေအခုချိန်မှာသူတို့ကကောလိပ်သွားနေကြပြီကောလိပ်သွားနေကြတော့သူတို့ကိုပြန်ပြီးတော့ဆရာခန့်ရင်သူတို့လည်းစိတ်ဝင်စားမယ်သူတို့နောက်ကကလေးငယ်တွေကလည်းပဲသူတို့ပြောတဲ့စကားကိုပို့ပြီးတော့နားလည်သဘောပေါက်မယ်အဲ့ဒါကြောင့်မို့သူတို့ကိုဆရာဖြစ်ဖြစ်ရွေးချယ်ခန့်ရခဲ့တာသင်ကျောင်းသားအနေနဲ့တော့အသက်ကန့်သက်ချက်ကတော့9နှစ်ကနေပြီးတော့16နှစ်အတွင်းပေါ့နိအဲ့လိုသတ်မှတ်ပေးထားပါတယ
် make your life better in the long run.
To me, di minglaya mama ai chao nwe ya di tat ni da nga ne law do cho tat ni da chi wi nga ne cho interest la shi da bo a le myo boda ba da chao. Akhu wa do ai nga ba ti la chao te cha ai pyo pya da bo ba lo lo shin ba phit nai le ba phlo a yee chi da le nga ba ti la lai na bo pi do ai akhu phya sa di tin me de a pyo phya pon myin ni chao le pyo pya pi da.
တင်ကြားရေးမှာဘုရားစာအပြင်ဗုဒ္ဓဝင်နဲ့ဗုဒ္ဓဘာသာဆိုင်ရာဘဟုတုတ္တရာတွေကိုတင်ကြားပေးပါရယ်
သင်ယူကတော့ဗာပြောမလဲမြန်မာနိုင်ငံနဲ့တော့တိတ်မခွာပါဘူးသင်ယူကတော့စာစာချင်းဦးဇင်းတို့ဩဃာတရှိခိုးတယ်ဖျားရှိခိုးတယ်နောက်ငါးပါးသီလခိုင်စောတိဘုံအလွတ်ရအောင်ချက်ခိုင်းတယ်နောက်ဖျားဂုံတော့တရားဂုံတော့တန်ခါဂုံတော့နောက်ပြီးတော့24ပစ္စည်းအကျင်းနောက်ပြီးတော့အယျမျက်နာပါဠိလိုပုရတိမာယာတိတယာစသည်ဖြင့်အယျမျက်နာမေတ္တာပို့နောက်ပြီးတော့အမြဝေဒါပါဒါတွေပါပဲဒါတွေကိုပဲဦးဇင်းတို့ကဒီဖွင့်လက်တဲ့ကာလမှာကလေးတွေရအောင်သင်ပေးတယ်သူတို့ကိုလည်းအစာအုပ်တွေပေးလိုက်ပါအဲ့ဒါဆိုသူတို့အိမ်မှာလည်းသူတို့ဆက်လက်ပြီးတော့ဘုရားရှိခိုးနိုင်တယ်မေတ္တာပို့နိုင်တယ်အမြဝင်နိုင်တယ်ပေါ့ပထမဦးဇင်းတို့က2နှစ်ခွဲလောက်ကနေပြီးတော့3နှစ်ခွဲလောက်တည်အောင်ဦးဇင်းတို့အဲ့ဒါကဘုရားစာသီးတဲ့နောက်တစ်ခါ4နှစ်ရက်နဲ့5နှစ်ထိအောင်ကြာတဲ့ခါကျရင်အဲ့ဒီကြာတဲ့ခါကျဘာလဲဆိုတော့ဗုဒ္ဓဝင်ပေါ့ဗုဒ္ဓဝင်တို့ဗုဒ္ဓစတိုရီတို့ဗုဒ္ဓဘာသာပုံမြင်တွေဇတ်တော်တွေဒါတွေကိုသင်ပါတယ်ပေါ့အဲ့ဒီရမှာတစ်ခါဘုသူဒရစေရာကံအကြောင်းနေသူတို့စိတ်ဝင်စားမဲ့ထင်းတဲ့ဟာတွေရွေးချယ်ကောင်းလုပ်ပြီးတော့သင်ပါတယ်အဲ့လိုသင်တဲ့ကံမှလည်းပဲသင်ယုံတက်တက်မှုပဲနဲ့ဖိအား question နေနဲ့လာမယ်နောက်ပြီးတော့ចောင်းသားချင်းချင်းဆွေးနွေးတာတွေចောင်းသားနဲ့ဆရာနဲ့ဆွေးနွေးတာတွေသူတို့အမြင်ပြောတာဒါမျိုးလေးတွေဆွေးနွေးပြီးတော့သင်ကြပေးတာပေါ့ဟောဘယ်လိုပြောမလဲចောင်းသားအခြေပြုအနေနဲ့ဦးဇင်းတို့သင်ကြပေးပါတယ
်နေရာဒီရင်ကြီးလိမ္မာသင်တန်းစပစ်ခဲ့တာနဲ့ပတ်သက်လို့ BAB အသင်းဥက္ကဋ္ဌဒေါခင်ဆွေမြင့်ကအခုလိုပြောပါတယ်
2011 July တော့စပြီးတော့ဆရာတော်ဦးအားတဖာနဲ့ဥဒမာတို့အကြောင်းတိုင်ပါတယ်အဲ့ဒီအချိန်ကစပြီးတော့အန်တီတို့ရင်ကျေးလိမ်မှာလုံးမယ်ဆိုပြီးတော့စတင်ခဲ့ပါတယ်ဒီနေ့ဆိုလို့ရှိရင်ပြန်ပြီးတော့ COVID ပြီးတဲ့စတာဆိုဒုတိယအချိန်မြောက်ပါပဲ
ရတူတင်တဲ့အပြင်တစ်နှစ်ပတ်လုံးလေကလေးငယ်တွေကိုမြမစာပေနဲ့ရင်ကျေးလိမ်မှာတင် जा ပြီးတဲ့အကြောင်းလေဥက္ကဋ္ဌဒေါခင်ဆွေမြင့်ကပြောပါတယ
် 2021 တော့မိဘတယောက်ကနေပါတယ်စတင်ပေးနိုင်ပါသလား Zoom Master နဲ့ကျိုးစားတာပေါ့ဆိုပြီးတော့ Zoom နဲ့စပြီးတော့တင်ပါတယ်အဲ့တော့ Janet ဆိုဆရာမတွေနဲ့လည်းပေါ့နော်မိတ်ဆွေတွေနဲ့အဲ့ဒီ8 weeks September 2021မှာ8 weeks ဗုဒ္ဓဘာသာကျောင်းတင်ပေးပါတယ် just basic ပေါ့နော်ဘုရားကိုရိုက်ပါတယ်မြန်မာစာရေးတာဖတ်တာကာကြီးခါခွေပုံလေးတွေပါလုပ်ပေးပါတယ်ဆိုတော့အခုဆိုလို့ရှိရင်မာလုံလုံနဲ့အန်တီအတားမှာကလေးက36ယောက်ရှိနေပါပြီ
တင်နန်းသူတူကတော့တင်နန်းလာရောက်ရတဲ့အကြောင်းအခုလိုပြောပါတယ
်တမင်မြန်မာပြည်မှာတော့ကတော့ဟိုနှစ်နှစ်လောက်တက်ခဲ့ဘူးတယ်ဒီမှာလည်းအခုဒီနှစ်မှဆလာတက်တာပေါ့တရားရဲ့အကြောင်းအရာကြတော့ like အစားကဖျားတော့ရှစ်ခိုးတယ်ပေါ့နော်နေ့တိုင်းမိမိကရှစ်ခိုးခိုင်းတော့နေ့တိုင်းတော့ဖျားရှစ်ခိုးတယ်ဒါပေမဲ့ဟိုဖျားရှစ်ခိုးကဘာကြောင့်ဖျားရှစ်ခိုးရလဲတော့ဘယ်ကနေဘလို့ like stories တွေပေါ့နော် like ဖျားကနေပြောဘလို့ဖျားဖြစ်သွားလဲဘလို့ translation တွေရောအဲ့ဒါအကုန်လုံးကဒီမှာပို့တတ်သိချင်လာလို့ပေါ့နော်အဲ့အကြောင်းပါတတ်တာပါရှင
်ဒီပါရောက်မြမနွယ်ဘွားကလေးငယ်တွေဘာသာသာသနာနဲ့မြမယဉ်ကျေးမှုထုံနှန်းစင်လာတွေကိုနားလေတမိုးထားတဲ့စီဖို့အခုလိုယဉ်ကျေးလိမ္မာတင်နန်းကိုဖွင့်လှစ်ခဲ့တာပါအမေရိကန်ပြည်ထောင်စုရောက်မြမမိသားစုတွေအနေနဲ့ဗုဒ္ဓဘာသာယဉ်ကျေးလိမ္မာတင်နန်းအပြင်တကြံရိုးရာပွဲတည်င်းကျုတစောင်းတိုင်းထမင်းပွဲစတဲ့ရိုးရာပွဲတော်တွေကိုလည်းဘုန်းတော်ကြီးကျောင်းတွေမှာနှစ်စဉ်ကျင်းပလေးရှိပါရဲ့ရှင်
မမများသတင်းအောင်တင်ပြပေးခဲ့တာပါခင်ဗျာ view american တန်ကတနင်္လာနေ့ညပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတက်တန်ရောင်သတင်းလောကိုတင်ပြပေးပါမယ် american ပြည်ထောင်စုနဲ့ကမ္ဘာတစ်လွှာမှာလက်ရှိယုံတင်ပြသနေတဲ့ဘာဘီရုပ်ရှင်ကားဟာသတင်းသုံးပတ်အတွင်းယုံတင်ဝင်ငွေဒေါ်လာတန်း1000ကျော်ရရှိထားပြီးအမျိုးသမီးဒါရိုက်တာတဦးရဲ့ရုပ်ရှင်ကားစံချိန်ကိုရောရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီအတွက်စံချိန်ကိုပါချိုးထားပါတယ်မဲအေးတန်နာကျော်တက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
American ပြည်သူနဲ့ကမ္ဘာတစ်ဝှမ်းမှာအခုယုံတင်နေတဲ့ Burberry ရုပ်ရှင်ဟာရုံဝင်လက်မှတ်ရောင်းချငွေစုစုပေါင်းဒေါ်လာတန်း1000ကျော်သွားပြီလို့ဒီရုပ်ရှင်ထုတ်လုပ်တဲ့ Studio ကပြောပါရယ်။ဟုတ်ပါတယ်။ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီမှာဘယ်ရုပ်ရှင်ကားကမှဒီလောက်လက်မှတ်များများနဲ့မြင်ရောင်းရတာမရှိခဲ့ဘူးလို့ဆိုပါရယ်။ယုံတင်တဲ့သတင်းသုံးပတ်နဲ့ရုပ်ရှင်ကဝင်ငွေတန်း1000ကျော်ရရှိတာမှာဇူလိုင်လ27ရက်နေ့မှာယုံတင်ကလေးက American နဲ့ Canada နိုင်ငံကနေပြီးတော့ဝင်ငွေဒေါ်လာတန်459တန်တခြားနိုင်ငံတွေကနေဝင်ငွေဒေါ်လာတန်582တန်ရရှိတဲ့အတွက်ကြောင့်မို့ဒေါ်လာတန်1000ကျော်သွားခဲ့တာပါတကယ်လဲဟောလိဝုဒ်အမေရိကန်ရုပ်ရှင်လုပ်ငန်းကြီးရဲ့ရာသီမှာတကယ်လူနည်းနည်းလေးပဲအတိအကျပြောရရင်တော့ စုစုပေါင်းဒရိုက်တာ28ဦးပဲရိုက်ကူးတဲ့ရုပ်ရှင်ကားပေါင်း53ကားကပဲလက်မှတ်ရောင်းချဝင်ငွေဒေါ်လာ10,000ကျော်ရတဲ့ရုပ်ရှင်ကားတွေဖြစ်နေရိုက်ကူးနိုင်ခဲ့ပါရဲ့ခုတော့ဒီ28ဦးတဲ့ကိုတဦးပေါင်းပြီးတော့29ဦးဒီထဲမှာအရင်ကအားလုံးကအမျိုးသားဒရိုက်တာတွေကြီးပဲဖြစ်ပါတယ်အမျိုးသား28ဦးအခုအမျိုးသမီးဒရိုက်တာတဦးဖြစ်ပါတယ်သူရင်ဝင်ငွေအများဆုံးရထားတဲ့အမျိုးသမီးဒရိုက်တာရဲ့ရုပ်ရှင်ကားက Wonder Woman ဖြစ်ပြီးတော့တစ်ကွာလုံးဝင်ငွေဒေါ်လာ822သန်းနီးပါးရရှိခဲ့ပါရင်ဘာဖြစ်ရုပ်ရှင်ကားကိုရိုက်ကူးတဲ့ဒရိုက်တာ Greta Gerwig ကဇာညုံကိုလည်းနောက်တစ်ယောက်နဲ့အတူသူပူရဲရေးခဲ့တာဖြစ်ပါတယ်ဒီရုပ်ရှင်ကားကရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Warner Brothers ရဲ့တက်တန်နှစ်တရာအတွင်းမှာအချိန်တိုဆုံးနဲ့လက်မှတ်အများဆုံးရောင်းခဲ့ရတဲ့ရုပ်ရှင်ကားဖြစ်တယ်လို့ Warner Brothers ရဲ့ပြည်ရင်းလက်မှတ်ဖြန့်ချီရေးဌာနဥက္ကဋ္ဌကပြောပါတယ်ဩဂုတ်လ6ရက်နေ့တနင်္ဂနွေနေ့အထိဆိုရင်ဘာဘီရုပ်ရှင်ယုံတင်တာ18ရက်ရှိပါပြီ။သူ့အရင်ကဆိုရင်တော့ Harry Potter ရုပ်ရှင်ကားတကားဖြစ်တဲ့ Harry Potter and the Deathly Hallows အပိုင်းနဲ့ဇာတ်ကားကလက်မှတ်ရောင်းချမှုအမြင့်ဆုံးဖြစ်နေယုံတင်19ရက်အတွင်းမှာဒေါ်လာသန်း 1,000 ကျော်ဘူးရခဲ့တာပါ။ဒီလိုမျိုးရုပ်ရှင်ကားအောင်မြင်မှုတွေလည်း Warner Brothers ရဲ့ဈေးကွက်ဖြန့်ချိမှုနည်းတွေကအထူးကျွမ်းကျင်တာလည်းအများကြီးပါပါတယ်။coffee design ကိုပန်းရောင်နဲ့ barbie ရုပ်ဒီဇိုင်းဆင်ထားတာကအစားတကယ့်အိမ်စစ်ကိုအယုတ်အိမ်တို့မျိုးဖန်တီးထားတာနောက်ပြီး cross panel company ကထုတ်လုပ်တဲ့ barbie ပစ္စည်းအစုံနေရာတိုင်းမှာ barbie ကလက်ညှိုးထိုးမလွှဲအောင်တွေ့နေရပါတယ် barbie အယုတ်ထုတ်လုပ်တဲ့ model company နဲ့ barbie ရုပ်ရှင်ထုတ်လုပ်ရေး warner brothers တို့ရဲ့ဈေးကွက်ဖြန့်ချိမှုဖြစ်ပါတယ်သတင်းတွေမှာဖော်ပြချက်အရ barbie ရုပ်ရှင်ဈေးကွက်ဖြန့်ချိရေးအတွက်ဒေါ်လာတန်150သုံးထားတယ်လို့ဆိုပါတယ်ဒါဟာရုပ်ရှင်ရိုက်ကူးထုတ်လုပ်ဖို့ကုန်ကြတဲ့ဒေါ်လာသန်း145သန်းကိုကျော်လွန်ပြီးတော့သုံးစွဲထားတာပါ။ဒါမှလည်းအကုန်ခံရကြိုးနဲ့တဲ့ဆိုတာသိကြပါရဲ့နော်။ရုပ်ရှင်ကအခုဝင်ငွေဒေါ်လာသန်း1000ကျော်ရထားပြီဖြစ်ပါတယ
်။
ခုလက်ရှိကမ္ဘာမှာလက်မှတ်အကြောင်းကောင်းတွေဖြစ်နေတဲ့ဘာလို့ရုပ်ရှင်ကားကို RS ဘဝများပြည်တော်စုကစီစီရေးလုံနေလို့ယုံမတင်မဲထားတာကနေအခုတော့ယုံတင်မှုခွင့်ပြုလိုက်ပြီလို့တခြားနိုင်ငံတွေထက်၃ဘက်နောက်ကျပြီးတော့ဩဂုတ်လ10ရက်နေ့မှာယုံတင်ပြသနိုင်တော့မှာပါတခြားအာရပ်နိုင်ငံတွေမှာလည်းဒီလိုမျိုးယုံတင်နောက်ကျတာတွေဖြစ်ခဲ့ပါတယ်ဒီရုပ်ရှင်ကားမှာဘာဘီတူဖြစ်နေပါဝင်တရုတ်ဆောင်တဲ့မင်းသမီးကမျိုးသားကနေအမျိုးသမီးဖြစ်နေခွဲစိတ်ပြီးတော့ပြောင်းလဲထားတဲ့လိန်ပြောင်းရုပ်ရှင်မင်းသမီးဖြစ်တဲ့ဆိုတဲ့ကိစ္စကသူတို့စီစစ်တဲ့အကြောင်းအရာဖြစ်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ Warner Brothers Entertainment Company ကတော့ဘာမှမှတ်ချက်ပြီးပြောတာမရှိပါဘူး။အခုလိုမျိုးဖြစ်တာကလည်းဒါပထမအဆုံးအကြိမ်မဟုတ်ပါဘူး။မနေ့က2022ဇွန်လမှာရုံတင်တဲ့ရုပ်ရှင်ကားတကားမှလည်းဒါမျိုးကြုံရပြီးတော့ Spider-Man Across the Spider-Verse ရုပ်ရှင်ကားကလည်း LGBTQ လိင်စိတ်ကွဲပြားသူအရေးနဲ့ပတ်သက်ပြီးတော့အခန်းတစ်ခုပါလို့ဆိုပြီးတော့ဖြတ်ခံရတာဖြစ်ပါတယ်။အဲ့မှာ LGBTQ ရဲ့အလံပါပြီးတော့အဲ့ဒီအခန်းကိုဖျက်ပေးဖို့ပြောခဲ့ပြီမလဲရုပ်ရှင်ကားထုတ်လို့ရေးကုမ္ပဏီကမဖျက်ပေးတဲ့အတွက်ကြောင့်မလို့အစပိုင်းမှာရုပ်ရှင်မပြပဲနဲ့စီစစ်ဖို့စောင့်ထားခံရပြီးတော့မှနောက်ပိုင်းမှာပြသခွင့်ကလုံးဝပိတ်သွားခဲ့ပါတယ
်မိုင်းတနာကျော်စီစဉ်တည်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာခုဆက်ပြီးတော့ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတလဲပြောပြပေးပါဦးမယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းခါဆွန်မြို့လူနေအိမ်ကြီးတွေကိုရုရှားဘက်ကလက်နက်ကြီးကြီးတွေနဲ့ဗုံးကြဲတိုက်ခိုက်ခဲ့တဲ့အတွက်အဆောက်အအုံတွေပြိုကျပြီးအမျိုးသမီးတူသေဆုံးသွားတဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါရယ်။ညတကောင်လောက်မှာရုရှားဘက်ကစတင်ဗုံးကြဲတိုက်ခိုက်ခဲ့ကြောင်းနဲ့နိုင်တော်ကြောင်တိုက်ခိုက်ခဲ့တဲ့အကြောင်းခါဆွန်မြို့အုပ်ချုပ်ရေးမှူးက Telegram မှာရေးသားထားပါဗျ။ဒီတော်တွင်ယူကရိန်းအရှေ့မြောက်ပိုင်းနေဆက်ဒီသားမှာလည်းရုရှားဘက်ကဗုံးကြဲတိုက်ခိုက်ခဲ့ရတဲ့လူနှစ်ဦးသေဆုံးခဲ့တယ်လို့အခြား၃ယောက်လည်းထိခိုက်ဒဏ်ရာရတဲ့အကြောင်းယူကရိန်းသမ္မတရုံပြောခွင့်ရကိုကိုကာဘီရိုက်တာသတင်းဌာနမှာရေးသားထားပါဗျ။အနောက်အာဖရိကနိုင်ဂျာနိုင်ငံမှာအာနာတိတ်နှားတဲ့စစ်သားတွေကသူတို့နိုင်ငံကိုပြပအင်အားကြီးနိုင်ငံတွေကတိုက်ခိုက်ဖို့ပြင်နေတယ်လို့ပြောဆိုပြီးလေရင်ပြန်တန်းခွင့်ကိုပိတ်ပင်လိုက်ပါတယ်။အာနာတိတ်ပြီးယာရုဖယ်ရှားခံထားရတဲ့တမရကိုပြန်ပြီးအာနာအန်နင်းဖို့တောင်းဆိုထားတဲ့နောက်ဆုံးသတ်မှတ်ရပြည့်သွားချိန်မှာအာနာတိတ်စစ်သားတွေဆက်ပြီးအခိုင်နေကြတာပါ။အနောက်အာဖရိကစီးပွားရေးအတိုင်ဝန်လို့ခေါ်တဲ့ ECOWAS နိုင်ငံခေါင်းဆောင်တွေကတမရမိုဟာမက်ပဇိုင်းကိုပြန်လှုပ်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်။
မခင်လေးကအနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီနေ့လာနေအတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြည့်စုံတော့မှာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ Joe Gill တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝလိုက်ပါခင်ဗျာ။ VOA American အတန်ရဲ့တင်းနေလာနေညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိမှန်းတဲ့ကောအမြဲတမ်းပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းစံတာတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.